Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ18ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျွန်မစုမမ
။မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ။ကျွန်တော်ကတော့ဝင်းမင်ပါ။ဒီညထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့ပဲပြောပြပေးမှာပါ။ဒီညအထူးခြားဆုံးသတင်းတွေကတော့ဂါဇာမှာအမေရိကန်တပ်ဆောက်ယာယီစစ်ကန်တရားကနေအလွန်လိုကဲနေတဲ့အကူအညီပထမဆုံးပို့လိုက်နေမှာပါ။နောက်အစ္စရေးကတော့လူမျိုးတုံးတပ်ဖြတ်မှုမလုပ်ခဲ့ဘူးလို့ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာခုခံခြေပလိုက်ပါတယ်။ဒါအပြင်ယူကရိန်းကတော့ဒရုန်းနဲ့ညာလုံးပေါက်ပစ်တာကြောင့်ခလေးပါလူမျိုးသေခဲ့ရတယ်လို့ရုရှားဘက်ကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမဆင်မွန်ရေ
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အာရှတလွှားမှာအပူလိုင်းဒဏ်ကိုခံရတဲ့အချိန်မှာပဲမြန်မာနိုင်ငံရဲ့ဒေသတချို့ဖြစ်တဲ့မကွေးနဲ့6ဖက်မှာတော့အပူချိန်နေစံချိန်တည်တင်တဲ့အထိပူပြင်းမှုတန်းကိုခံရတဲ့အတွက်လူသေဆုံးမှုအထိဖြစ်နေပါတယ်
။ကျွန်တော်ကတော့အများဆုံးကတော့ဒီ heat stroke နာပြည်ဝင်ယူပဲကျွန်တော်ကဓာတ်ရိုက်သွားတာ။ heat stroke ကလည်းဒီအပိုင်းမှာတော့တော်တော်များများလာတဲ့ခါကျ heat stroke များတယ်ဗျာ။အဲဒါတော့ဒီ
ဒီသတင်းပြည့်စုံတဲ့အတူမန္တလေးတိုင်းကဒေသတချို့မှာလူငယ်တွေကိုမဖြစ်မနေအကြက်ကင်ပြီးတော့မှစစ်မှုထမ်းခိုင်းနေတဲ့အခြေအနေ၊ပဲခူးတိုင်းညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်မှာတော့စစ်ကောင်စီတပ်ဖက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာ၊ဒီလိုပဋိပက္ခတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးရတဲ့ပြည်တွင်းဒုက္ခတွေအရွေတက်ကကမ္ဘာတစ်လွှားမှာစံချိန်တင်လောက်အောင်တိုးလာနေတာဒီလိုသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်။
ဂါဇာမှာအမေရိကန်စစ်တပ်ကစောက်ပေးတဲ့ယာယီစစ်ခံတရားကနေအလွန်မင်းလိုအပ်နေတဲ့အကူအညီတွေကိုပထမဆုံးပို့ပေးလိုက်ပါပြီ။အခုပို့ဆောင်တဲ့အကူအညီတွေကိုဒီမနက်9နာရီမှာဂါဇာထဲရောက်အောင်ပို့ဆောင်ပေးနိုင်ခဲ့တယ်လို့အရှေ့လေပိုင်းဆိုင်ရာအမေရိကန်စစ်တပ်ကုတ်ကဲရေးဌာနကပြောလိုက်တာပါ။ရေချောင်းကနေဒီနေ့ရောက်လာတဲ့အကူအညီတွေကိုတနေ့ကိုကုန်တင်က150လောက်ထိဒီယာယီစစ်ကံကနေတဆင့်သေးယူပို့ဆောင်ပေးနိုင်လိမ့်မယ်လို့အမေရိကန်စစ်တပ်ကကမန်းထားပါတယ်။ဣသရေလသင်္ကန်တီဒီဒါရဲကိုအကူအညီတွေပေးပို့ဖို့ကုန်းကြောင်းနယ်စပ်လမ်းတွေကိုဣသရေလဘက်ကအကန့်အသတ်တွေလှုပ်ထားပြီးစစ်ပွဲတွေလည်းပြင်းထန်နေတာကြောင့်အစားအသောက်နဲ့တခြားပစ္စည်းတွေပို့ဖို့ခက်နေချိန်မှာအခုလိုအကူအညီတွေရောက်သွားတာပါဒီယာယီစစ်ကမ်းကနေအကူအညီတွေပို့ဆောင်တဲ့လမ်းကြောင်းဟာဂါဇာမှာလူနေတဲ့အစားအသောက်နဲ့ရေနဲ့လောင်စာတွေကိုကုန်းကြောင်းအစားပို့ပေးတဲ့လမ်းကြောင်းတစ်ခုဖြစ်သတ်မှတ်လို့တော့မရသေးဘူးလို့အမေရိကန်နဲ့အကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်တစ်ချိန်တည်းမှာပဲဒီဂါဇာဒေသထဲမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဂါဇာတောင်ပိုင်းကရာဖာမြို့အပေါ်ဣသရေလစစ်တပ်ကထိုးစစ်မဆင်ဖို့အမေရိကန်ပါဝင်အနောက်နိုင်ငံ73နိုင်ငံကဒီနေ့ပန်ချလိုက်ပါတယ်။အခုလိုပန်ချတဲ့နိုင်ငံတွေထဲမှာဩစတြေးလျ၊ဗြိတိန်၊ကနေဒါ၊ဂျပန်၊နယူးဇီလန်၊တောင်ကိုရီးယားနဲ့ EU ဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဒိန်းမတ်၊ဖင်လန်၊ပြင်သစ်၊ဂျာမနီ၊အီတလီ၊နယ်သာလန်နဲ့ဆွီဒင်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကဣသရေလနိုင်ငံခြားရေးဝန်ကြီးကိုလှူသိရှင်ကြားတောင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံး ICJ မှာဣသရေလကနေပြီးတော့လူမျိုးတုံးတပ်ဖြတ်မှုတွေမလုပ်ခဲ့ဘူးလို့ပြင်းပြင်းထန်ထန်ညင်းဆန်လိုက်ပါတယ်ဣသရေလအနေနဲ့ဂါဇာစစ်ဆင်ရေးအတွင်းမှာအရက်သားတွေကိုကာကွယ်ဖို့တတ်နိုင်သမျှလုပ်နေပါတယ်လို့ ICJ တရားရုံးမှာဣသရေလရှေ့နေတဲ့ဘက်ကဒီကနေ့ခုခံခြေပါခဲ့ကြပါတယ်ဂါဇာမှာဣသရေလစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့တောင်အာဖရိကနိုင်ငံကဆွဆွဲချက်ကိုဣသရေလကပြင်းပြင်းထန်ထန်ညင်းဆန်ခဲ့ပြီးတော့ဟာမတ်စစ်သွေးကြွတွေကိုပဲပစ်မှတ်ထားတိုက်ခိုက်နေတယ်လို့ပြောပါတယ်ရာဖာမြို့ဟာဟာမတ်စ်တို့ရဲ့နောက်ဆုံးကြံခြေကုပ်ယူထားတဲ့နေရာဖြစ်တယ်လို့လည်းတရားရုံးကပြောကြပါတယ်။ဣသရေလရဲ့စစ်စင်ရေးဟာခုခံကာကွယ်ဖို့ဆင်နွှဲနေတဲ့စစ်စင်ရေးဆိုတာထက်အများကြီးကျော်လွန်နေပါတယ်လို့တောင်အာဖရိကနိုင်ငံတွေဘက်ကပြောပါတယ်။ဂါဇာမှာဣသရေလစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ဆိုပြီးတော့ The Hague က ICJ တရားရုံးမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရားစွဲဆိုခဲ့ပြီးတဲ့နောက်မှာတော့တတိယအကြိမ်ကြားနာပွဲလုပ်တာဖြစ်ပါတယ်။ပါလက်စတိုင်းပြည်သူတွေတေချေနေတဲ့အတွက်ဂါဇာမှာဣသရေလရဲ့စစ်စင်ရေးကိုချက်ချင်းရပ်ဆဲပေးဖို့အရေးပေါ်ဆုံးဖြတ်ချက်ချပေးဖို့တောင်အာဖရိကဘက်က ICJ တရားရုံးကိုတောင်းဆိုထားတာဖြစ်ပါတယ်။ ICJ က ချမှတ်ခဲ့တဲ့ဂဏဦးဆုံးဖြတ်ချက်တွေကပါလက်စတိုင်းတန်းနဲ့ချီပြီးတော့စစ်ဘေးဒဏ်ခံနေရတာကိုကာကွယ်ပေးဖို့မလုံလောက်တာကြောင့်အခုလိုမျိုးအပြစ်ရရေးအရေးပေါ်အစီအမံကိုဆုံးဖြတ်ပေးဖို့တောင်းဆိုတာပါလို့တောင်အာဖရိကဘက်ကပြောပါတယ်ရှင်
ယူကရိန်းကတော့ရုရှားဘက်ကိုဒရုန်းနဲ့ညာလုံးပေါက်ပစ်ထားကြောင်းခလီတူပါဝင်လူနှူးသေခဲ့ရတယ်လို့ရုရှားဘက်ကပြောလိုက်ပါတယ်။ရုရှားနဲ့ပေါင်းစည်းထားတဲ့ခရိုင်းမီးယားကျွန်းဆွယ်နဲ့ရုရှားနေမြေတဲကိုယူကရိန်းကမနေ့ကအခုလိုပစ်ခတ်တိုက်ခိုက်ခဲ့လို့လူသေဆုံးမှုရှိခဲ့ပြီးရေနံချက်စက်ရုံတရုံနဲ့မီးလောင်ခဲ့တယ်လို့ဒေသဆိုရာတာဝန်ရှိသူတွေကဒီနေ့ပြောလိုက်တာပါ။ယူကရိန်းဘက်မှာလက်နက်ခဲယမ်းနဲ့တပ်သားမလုံလောက်ချင်းလွန်ခဲ့တဲ့18လအတွင်းရုရှားတပ်ဘက်ကနေမြေအများစုကိုသိမ်းယူပြီးစစ်မှန်ပြင်တာစီရနေခြင်းအခုသတင်းပတ်တွေအတွက်ယူကရိန်းဘက်ကအကြီးအမားဆုံးဒေသကနေပြန်တိုက်လိုက်တာပါခရိုင်းမီးယားပင်လယ်နဲ့ရုရှားတောင်ပိုင်းဒေသတွေကိုယူကရိန်းကဝေဟင်းကရောရေပြင်ကနေပါတိုက်ခိုက်နေတဲ့ဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်နေတာမှာဒရုန်းတရာကျော်ကိုတော့ဂျာဖြတ်ဟန်တာဖျက်ဆီးပစ်နိုင်ခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်ဒါပေမဲ့ရုရှားဘယ်လ်ဂိုရော့ဒေသနေဆက်နီးပစ်ခတ်လာတဲ့ဒရုန်းတစ်စင်းကတော့မိသားစုတစုကိုထိမှန်ပြီးမိခင်နဲ့၄နှစ်သားအရွယ်သွားငယ်လေးတည်ဆုံးခဲ့တယ်လို့ဘဂရော့ဒေတာအုပ်ချုပ်ရေးမှုကပြောပါတယ်ဂန်ရိုဒန်ဒေတာတစ်ခုဖြစ်တဲ့တောင်ပိုင်းကရန်နိုဒါပြည်နယ်ကတူအပ်စီမြို့မှာတော့ယူကရိန်းဒရုန်းနှစ်စီးရေနံကျက်စက်ရုံကိုထိမှန်ပြီးမိလောင်ခဲ့ကြောင်းနဲ့ထိခိုက်သေဆုံးမှုတော့မရှိတဲ့ကြောင်းဒေတာအာဏာပိုင်တွေကပြောပါတယ်ခင်ဗ
ျတနင်္လာရီတိုင်းဒဝဲရေနဲ့စိတ်ကန်းတိဆောက်ရေးကိုမြန်မာနဲ့ရုရှားနှစ်နိုင်ငံတို့ကြားမှာပြီးခဲ့တဲ့ရက်ပိုင်းတုန်းကသဘောတူလိုက်တဲ့အကြောင်းနိုင်ငံတကာသတင်းတွေမှာရေးသားဖော်ပြပါတယ်။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံရဲ့အရှေ့ဘက်မှာတရုတ်နိုင်ငံကလည်းအလားတူစိတ်ကန်းတစ်ခုတိဆောက်ဖို့စဉ်းစားနေတာကြောင့်အခုလိုမျိုးရုရှားနဲ့မြန်မာကြားသဘောတူညီချက်အပေါ်မှာတရုတ်ဘက်ကအမျက်ဒေါသထွက်နေတယ်လို့သတင်းတွေကဖော်ပြပါတယ်။ဒဝဲရေနဲ့စီမံကိန်းအပြင်စီးပွားရေးဆောင်နဲ့ရေနံတန့်စင်ချက်လုပ်ငန်းတွေမှာရုရှားကရင်းနှီးမြှုပ်နှံမှုအတွက်စစ်ကောင်စီဘက်ကဖိတ်ခေါ်ထားကြောင်းကိုလည်း The Economist Times သတင်းစာကရေးသားဖော်ပြပါတယ်။ဒါပေမဲ့စစ်ကောင်စီနဲ့ရုရှားအစိုးရတို့ဘက်ကတော့တရားဝင်သတင်းထုတ်ပြန်တာမရှိပါဘူး။တရုတ်နိုင်ငံကဒဝဲရေနဲ့စိတ်ကန်းနဲ့ပတ်သက်လို့အခြေအနေပနာမစမ်းစစ်ဆက်လေ့လာချက်တွေစတင်ခဲ့ပေမဲ့ရခိုင်ပြည်နယ်မှာရှိတဲ့ကြောက်ဖြူစိတ်ကန်းတိဆောက်ရေးကိုပဲအဓိကဦးစားပေးအကောင့်ထဲပေါ်ခဲ့တာပါ။ဒဝဲရေနဲ့စိတ်ကန်းဟာကမ်ဘောဒီးယား၊လာအိုစ်ထိုင်းဗီယက်နမ်စတဲ့မဟာမဲခေါင်မြေဝန်းနိုင်ငံတွေနဲ့ဆက်သွယ်ရေးမှာအဓိကတကားပေါက်ဖြစ်ပြီးတော့2018ခုနှစ်ခရဲကထိုင်းနဲ့မြန်မာတို့ကြားအစာပြိုးလုပ်ကိုင်နေတဲ့စီမံချက်လည်းဖြစ်ပါတယ်2008ခုနှစ်မေလမှာ MOU နားလည်မှုစာချုပ်လာလက်မှတ်ရေးထိုးပြီးတော့ဒီစိတ်ကန်းကိုစောက်လုပ်ဖို့အတွက် Italian Thai Development ITD ကုမ္ပဏီကနေ contract ယူခဲ့ပြီးတော့2011ခုနှစ်မှာလုပ်ငန်းတချို့စတင်ခဲ့ပြီးမျှော်လင့်ထားသလောက်ငွေပင်ငွေရင်းအများအပြားနဲ့ရင်းနှီးမြှုပ်နှံမှုတွေမရှိတဲ့အတွက်လုပ်ငန်းတချို့ကနှစ်ပိုင်းအတွင်းမှာပဲပြန်လည်ရပ်ဆိုင်းခဲ့ပါတယ်ရှင်
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOR American တိုင်းရဲ့တောက်ကြညာသတင်းတွေကိုဆက်ပြီးတော့ဖျောပြပေးနေပါတယ်ဒေါ်ဆန်းစုကြည်အိမ်လေလံဈေးပြင်ဖို့ဥအောင်ဆန်းဦးစူးစမ်းနေတယ်လို့တရားဝင်နဲ့နှိစက်သူတွေကပြောလိုက်ပါတယ်နှိရှိချင်းချနေတဲ့ဒေါ်ဆန်းစုကြည်ရဲ့မိသားစုပိုင်တက်သွေးတာလန်ကနေကိုလေလံတင်ရောင်းချဖို့တရားဝင်ကသတ်မှတ်ပေးတဲ့ဈေးနှုန်းကိုပြင်ဆင်ပေးဖို့အကူဖြစ်သူဥအောင်ဆန်းဦးဘက်ကစူးစမ်းနေတယ်လို့တရားဝင်နဲ့နှိစက်သူတွေက VOR ကိုပြောလိုက်တာပါလေလံတင်ဈေးနှုန်းပြင်ဆင်ဖို့ရှောက်လဲချက်ကိုဥအောင်ဆန်းဦးရှင်းနေတွေကမေလ16ရက်နေ့ကတရားရုံးကိုတင်သွင်းခဲ့ပေမဲ့တရားမှုတွေရဲ့ထုံးစံနဲ့မညီပဲတင်သွင်းခဲ့တယ်ဆိုပြီးတရားရုံးကဆိုင်းငံ့ထားတယ်လို့သိရပါတယ်။တရားရုံးသတ်မှတ်ထားတဲ့နှုံထက်တူမလားရှော့မလားဆိုတာကိုအတိအကျမသိရသေးပေမဲ့သတ်မှတ်ထားတဲ့နှုံထက်ရှော့ချပြီးထပ်မံလေလံပစ်ပေးဖို့ဥအောင်ဆန်းဦးဘက်ကတောင်းဆိုမဲ့အလားလာများတယ်လို့နှိစက်သူတွေကခံမှန်းထားပါတယ်။ရန်ကုန်မြို့က6.54လို့ကြော်ကြတဲ့ဒေါင်ဆန်းစုကြည်နေထိုင်တဲ့အိမ်ကိုကြက်ငွေပေါင်း315ဘီလီယံနဲ့လေလံတင်ရောင်းချဖို့ဒီနှစ်ဇန်နဝါရီလ25ရက်နေ့ကကမ္ဘာ့ရုပ်တရားဝန်ကအမိန့်ချမှတ်ထားတာပါခင်ဗျာ
ဒီကနေ့မေလ18ရက်နေ့ကတော့အပြည်ပြည်ဆိုင်ရာလိန်တူချစ်သူလိန်တူလိန်ကွဲချစ်သူနဲ့လိန်ပြောင်းထားတဲ့သူတွေပေါ်မှာမုန်းတိမှုတိုက်ဖြတ်ရေးနေ့ဖြစ်တာကြောင့်အဲ့ဒီလိုမျိုးလိန်တမှုကွဲနေသူတွေရဲ့မွေးရာပါအခွင့်အရေးကိုအတိအမှတ်ပြုပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်လိုက်ပါတယ်ဒီလိုမျိုးလိန်စိတ်ကွဲပြားသူ LGBTQ+ တွေကိုလိန်စိတ်မကွဲအောင်လို့ကဘာတဝဲမှာတော့ကုထုံးတဲ့အတင်းပြောင်းလဲကုသမှုတွေဟာစိတ်ပိုင်းရုပ်ပိုင်းထိခိုက်တဲ့အတွက်အဆုံးသတ်အောင်လို့အမေရိကန်အစိုးရအနေနဲ့ဆောင်ရွက်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်လိန်တမှုကွဲတဲ့သူ ူတွေကိုဥပဒေနဲ့ရာဇဝတ်မှုကျူးလွန်သူတွေလိုမျိုးအရေးယူနေတဲ့အပေါ်မှာလည်းစန့်ကျင်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောကြားထားပါတယ်လိန်တူချစ်သူလိန်တူလိန်ခွဲချစ်သူနဲ့လိန်ပြောင်းထားတဲ့သူတွေပေါ်မှာမုန်းတီးမှုတိုက်ဖြတ်ရေးနေတွေမှာသူတို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေသူတို့နဲ့ပတ်သက်တဲ့အသိပညာပေးလှုပ်ရှားမှုတွေမှာတခြားတန်ယုံနေတဲ့အတူပါဝင်ခွင့်ရတဲ့အပေါ်မှာဂုဏ်ယူပါတယ်လို့လည်းမြန်မာနိုင်ငံရန်ကုန်မှာအခြေစိုက်တဲ့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်လူမျိုးအသားအရောင်လိန်ဝိသေသကွဲပြားမှုကြောင့်ဘယ်သူမှခွဲခြားဆက်ဆံမခံရသေးပါဘူးလို့လည်းအမေရိကန်တန်ယုံရဲ့ Facebook လူမှုစာမျက်နှာမှာရေးသားဖော်ပြပါရယ်မြန်မာနိုင်ငံမှာလိန်တူချစ်သူတွေနဲ့လိန်စိတ်ကွဲပြားသူတွေပေါ်မှာတိကျတဲ့ကာကွယ်ပေးမှုလိုအပ်နေတယ်လို့ကာကွယ်ပေးနိုင်တဲ့ဥပဒေတွေမရှိတာကြောင့်အခွင့်အရေးချိုးဖောက်ခံရတာရှိတဲ့အကြောင်းကိုလည်းလူဒီအခွင့်အရေးလှုပ်ရှားသူတွေဘက်ကမကြခဏထောက်ပြပြောဆိုလေးရှိပါတယ်တချို့လူမှုအတိုင်းဝိုင်းတွေမှာတော့လိန်တူစုံမတ်တဲ့သူတွေကိုမတရားအနိုင်ကျင့်တာမျိုးခွဲခြားဆက်ဆံတာမျိုးရှိတယ်လို့မြန်မာနိုင်ငံမှာလိန်တူဆက်ဆံနေဆိုရင်ထောင်နဲ့ဆက်နှစ်အထိကြခံရနိုင်တဲ့ဥပဒေလည်းရှိနေစေဖြစ်ပါတယ်ရှင
်ဂါဇာမှာဟာမတ်တစ်စက္ကန့်ဖြစ်ခဲ့ပြီးပျောက်နေတဲ့ထိုင်သူသေဆုံးသွားပြီလို့ယုံကြည်ကြောင်းထိုင်းဆိုရကပြောလိုက်ပါတယ်ဂါဇာကမ်းမြောင်မှာဟာမတ်စစ်သွေးကြတွေတစ်စက္ကန့်ဖမ်းဆီးတာခံထားရပြီးပျောက်ဆုံးနေတဲ့ထိုင်းနိုင်ငံသားနှစ်ဦးသေဆုံးသွားပြီလို့ယုံကြည်တဲ့ကြောင်းထိုင်းဆိုရတာဝန်ရှိသူတွေကပြောလိုက်တာပါ Israel ကိုဟာမတ်စစ်သွေးကြတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အောက်တိုဘာလကတည်းကဖမ်းဆီးခံရသူတွေဖြစ်ပါတယ်ဒီပေါ်ထိုင်းနိုင်ငံကြာရေးပြောခွင့်ရက
ผมมีความเสียใจอย่างยิ่งที่จะนำเรียนทุกท่านให้ทราบว่ากระทรวงการต่างประเทศได้รับแจ้งจาก
ยาชีลาเรท่าทารุยาอิสราเอลနိုင်ငံเทเลวิสမှာရှိတဲ့ထိုင်းတိုင်ယုံကတဆင့်ထိုင်းနိုင်ငံရဲ့ဝင်ကြီးဌာနထံအကြောင်းကြားချက်ကိုအထူးစိတ်မကောင်းစွာပဲကြေညာခြင်းပါတယ်ပြန်လည်လွတ်မြောက်မလာတဲ့ထိုင်းနိုင်ငံသားနှစ်ယောက်ဟာတည်ဆုံသွားပြီလို့တစ္စကံတွေရဲ့အခြေအနေသုံးသပ်နေတဲ့อิสราเอลဆွေးကော်မတီကလည်းပြောဆိုပါတယ်လို့ထိုင်းနိုင်ငံရဲ့ဝင်ကြီးဌာနပြောခွင့်ရနီကွန်ဒက်ရှ်ဘလန်ကူရာကဒီနေ့ပြောဆိုသွားတာပါတည်ဆုံသူနှစ်ယောက်ရဲ့နာမည်တွေကိုလည်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကကြေညာသွားခဲ့ပါတယ်ခင်ဗျာ
ပယ်ထိန်တဲ့တာတိုပစ်မစိုင်းဒုံးလို့ယူဆရတဲ့ဒုံးတစ်ခုထက်မနည်းမြောက်ကိုရီးယားဘက်ကပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်မြောက်ကိုရီးယားအရှေ့ဘက်ဝမ်ဆွန်ကနေပြီးတော့တာတိုပစ်မစိုင်းဒုံးလို့ယူဆရတဲ့ပြန်တန်းအရာဝတ္ထုတွေကကီလိုမီတာ300လောက်အထိပြန်တန်းသွားတယ်လို့ပူရဲဦးစည်းချုပ်များရဲ့အကြီးအကဲကပြောပါတယ်။နောက်ထပ်ပြစ်လစ်မှုတွေအတွက်သတိနဲ့စောင့်ကြည့်ထောက်လှမ်းနေပြီးတော့သိရတဲ့အချက်အလက်တွေကိုအမေရိကန်ပြည်ထောင်စုနဲ့ဂျပန်အစိုးရကိုမျှဝေထားတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားစစ်တပ်ပူးပေါင်းပြီးတော့လေကြောင်းစစ်ရေးလေ့ကျင့်မှုလုပ်ခဲ့ပြီးတဲ့နောက်တည့်မှာပဲမြောက်ကိုရီးယားဘက်ကအခုလိုမျိုးပြစ်လွတ်စမ်းသပ်မှုတွေလုပ်ခဲ့တာပါ။ရုရှားကိုမြောက်ကိုရီးယားကစစ်လက်နက်ပစ္စည်းတွေတင်ပို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွမ်ရဲ့ညီမဩဇာညောင်းတဲ့ကင်ယုံယွန်းကနေညင်းဆိုခဲ့ပြီးတော့နိုင်ပိုင်းတွင်းမှာပဲအခုလိုမျိုးဒုံးကျည်စမ်းသပ်ပစ်လွှတ်မှုတွေကိုလုပ်ခဲ့တာဖြစ်ပါတယ်။ယူကရိန်းစစ်ပွဲမှာအသုံးပြုဖို့အတွက်မြောက်ကိုရီးယားကနေရုရှားဘက်ကိုလက်နက်တွေပေးပို့နေတယ်လို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကပြောဆိုနေတာနဲ့ပတ်သက်ပြီးတော့လည်းဒါဟာမြောက်ကိုရီးယားဘက်ကိုလူတွေအထင်မြင်လွဲအောင်လုပ်နေတာပါလို့ကင်ဂျုံအွမ်ရဲ့ညီမကပြန်လည်ဆွဆွဲထားပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့မြန်မာနိုင်ငံရဲ့ဒေသတချို့မှာဒီရက်ပိုင်းအတွင်းအပူချိန်စံချိန်တစ်တင်တဲ့အထိခံစားနေရတဲ့သတင်းကိုတင်ပြပေးကြပါတယ်အာရှတလွှားမှာတော့အပူလိုင်းထံခံရတဲ့ချိန်မှာမြန်မာနိုင်ငံရဲ့ဒေသတချို့မှာအပူချိန်စံချိန်တစ်တင်တဲ့အထိပူပြင်းနေပါတယ်အပူချိန်အမြင့်မားဆုံးထံကိုခံရတဲ့မကွေးတိုင်း6မြို့မှာဆိုရင်တောက်သုံးရေကအရေးပေါ်လိုအပ်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်မန္တလေးမြို့မှာဆိုရင်လည်းအပူဒဏ်နဲ့ဆက်ဆက်တဲ့လူနာတွေကိုပို့ပြီးတော့မှကူညီပေးနေရပါတယ်လို့ပရာဟိတကူညီပေးနေသူတွေကလည်း VOA ကိုပြောပါတယ်အခုလိုမျိုးမြန်မာနိုင်ငံမှာစံချိန်တင်အောင်ပူပြင်းတဲ့ဒဏ်ကိုခံရတဲ့အခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးကတင်ပြပေးထားပါတယ်
အပူချိန်လွန်ခဲ့တဲ့အတန်ခံနေရတဲ့မြန်မာနိုင်ငံမှာမကွေးတိုင်း6မြို့ကတော့ထူးခဲ့တဲ့ပူပြင်းမှုကိုခံစားနေရတယ်လို့ဒေသခံတွေကပြောပါရယ်ဒီကနေ့ကြာသာရင်းနှီးတိုင်းတာချက်အရနေ့အပူချိန်ဟာ 46.6 ဒီဂရီဆဲဆီယက်အထိအမြင့်ဆုံးရှိခဲ့တယ်လို့မိုးလေဝသဌာနကသတင်းထုတ်ပြန်ပါရယ်ဒီလိုပူပြင်းတဲ့မိုးလေဝသအခြေအနေကြောင့်တောက်သုံးရီလိုအပ်ချက်ကိုပိုပြီးတော့ဆောင်ရွက်ပေးနေရတယ်လို့ချောင်းမျိုးကမနှောဖြူလူမှုကူညီရေးအသင်းတာဝန်ရှိသူကပြောပြပါတယ
်။သူကတော့ပူရောပူရပဲပူရောအပြင်မထွက်ဘဲနဲ့နေနေကြတာပေါ့။ဘုံမမီရောဘူး။ပူပူတယ်သူခံစားရတယ်။အပြင်မထွက်ဘဲနဲ့နေတဲ့တတိနဲ့နေတဲ့နေသားကြောင့်အိမ်မရှိကြဘူးဆိုပြောမှာပေါ့။ရေဒီပါရောရွာတွေလဲရွာတွေလိုက်ဝေရတာပေါ့။အလူရှင်လာတယ်ကျွန်တော်လိုက်ဝေနေတယ်အဲ့ဒါလေးတော့လုံနေတာ။ နိုင်ရတော့နှစ်ခုလောက်အဲ့လိုမျိုးဟိုနေရာဒီမှာကျတာ၄လောင်း၆လောင်းလောက်ဒီဖြစ်ဘူးပါအခုကတော့ဒီဘက်လာထဲမှာတော့ဒီလာထဲမှာတော့အဲ့လောက်ကြီးတော့မဖြစ်ဘူးယာတိဝင်းတော့နေရရခိုင်တော့ကြီးတော့ဘယ်ရောကကြောင်းပဲနည်းနည်းလေးနေရောက်တော့ဟိုကိုကိုတော့ဖြစ်မှာပေါ့နော
်နေပူချိန်မြင့်မားတဲ့အထဲမှာမန္တလေးမြို့လည်းပါပါတယ်မန္တလေးမှာနေအပူချိန်ကျဆင်းအောင်မိုးခေါ်လွန်ဆွဲပွဲတွေကိုလည်းဒေသခံတွေကဒီနှစ်မှာပိုးပြီးတော့လှုပ်လာပါတယ်ဒါပေမဲ့လည်းအပူချိန်ကတော့တိတိတသာကြဆင်းသွားတာမျိုးမရှိဘူးလို့ဒေသခံတွေကပြောပါတယ
်။မိုးခေါ်လွန်ဆွဲဝဲကတော့ရက်ကတော်များများတော့လုံးရတယ်။ကျွန်တော်ရုံးနဲ့ပတ်ဝန်းကျင်မှာဟိုတော်တော်များများမှလုံးတယ်။ဒါပေမဲ့ဟိုကတော့တိတိတသာကြီးတော့မရှိဘူးပေါ့။ဒီတိုင်းပဲအပူချိန်ကတော့ကျွန်တော်ဦးနေတော့မှာပဲ။လွန်ဆွဲဝဲတွေကဒီတိုင်းမှာတော့ရိုးရပုံစံမျိုးနဲ့လုံးတာတော့မရှိဘူး။ဒီလိုပူတဲ့အရာစီမျိုးဆိုရင်တော့တော်တော်ဝင်တော့လုံးကြတယ်။ဟောဒီနေ့ကတော့တော်တော်များများလုံးကြတယ်။ရက်ကတော့တော်တော်များများမှာရှိတယ်။အရင်နေ့တည်းကဆိုင်တော့ပို့ပြီးတော့လောက်ကြတယ်။အရင်ကခုတစ်ခါကတော့လွန်ဆွဲပွဲကြောင်လာပါလာတော့မသိဘူး။နည်းနည်းမိုးအောင်ပြီးတော့အနှဲငယ်ပဲရွာလာတော့ရှိတယ်။ဒါပေမဲ့အပူချိန်ကတော့အပြီးပြီးတလာကြီးကြာတော့ရှိဘူးဗျ
။နေ့အပူချိန်ကြောင့်ဝေဒနာခံရတဲ့သူတွေကိုကူညီပေးဖို့အရေးပေါ်ဆက်သွယ်လာတာတွေကိုလည်းမန္တလေးတိုင်းကလူမှုကေဆယ်ရေးအသင်းတွေကအလင်းမီဆောင်ရွက်ပေးနေကြပါဗျ။အပူရှက်ပြီးတတိလက်သွားတဲ့အဖိုးအိုတူကိုကြာတာရင်းတွေကအရေးပေါ်ကေဆယ်ရေးဆောင်ရွက်ခဲ့ရတယ်လို့မနိစလာလူမှုကူညီရေးအသင်းတာဝန်ရှိသူတူကပြောပါဗျ။
ကျွန်တော်ကတော့အများဆုံးကတော့ဒီစုံနာပြည်ဝင်ယူပဲကျွန်တော်တို့တားရိုက်သွားတာပေါ့ပြည်ဝင်ယူမှာကျွန်တော်တို့မလေးကကျွန်တော်တို့ယုံပါလေအပွားကြီးအကူကြီးပေးတဲ့ဟာရဲ့အရှိမကျွန်တော်တို့တတုတ်သွားခဲ့တယ်ဒီစုံနာပြည်ဝင်မှာလည်းအခြားအသင်းကနေပြီးတော့လှုပ်ထားရတယ်ကများနေတော့ပြည်ဝင်လက်သိမနိုင်ဘူးပေါ့အချိန်ကအဲလိုမျိုးကြောင့်လေကျွန်တော်တို့ကပြည်တော့ဒီအပွားရဲ့ရေးပေါ်အခြေအနေကြောင့်လေကျွန်တော်တို့ကယုံကခေါ်ပြီးအောင်မှာကျွန်တော်တို့ယုံကတည်ခံနေပဲကျွန်တော်တို့ကဆရာဝန်အနေနဲ့အနစမကြီးနေပဲကျွန်တော်တို့ကသူညီပြီးတော့အပွားစီရီယယ်ကျွန်တော်တို့လုပ်ပြီးတယ
်ဆေးရုံကြီးကတော့အထွေထွေဆိုအဆီရန်ဖြစ်လို့လည်းရောက်တဲ့ဟာတွေလည်းရှိတာပေါ့ဆရာဝန်တွေကတော့သူတို့ကတော့ဆေးရုံကြီးမှမနိုင်တာဆိုတော့အမျိုးမျိုးလူနာတွေရောရှိတယ်ပေါ့ဟီစတိုကလည်းဒီအပိုင်းမှာတော့တော်တော်များများလာတဲ့ဟာတွေကြီးကျုံများတယ်ဗျအဲ့ဒါတော့လူမျိုးအဲ့လိုမျိုးပေါ့
နေအပူချိန်ပြင်းထန်တဲ့ဂျန်ကိုမြန်မာအပါဝင်အာရှတလွားမှာပြီးခဲ့တဲ့ဧပြီလတည်းကစတင်ခန်းစားနေကြရတာပါမြန်မာနိုင်ငံမှာတော့အပူဒဏ်ကြောင့်တေဆုံးနာမကျန်းမှုအချက်လက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေကတရားဝင်ထုတ်ပြန်တာမျိုးမတွေ့ရပါဘူး။ဒါပေမဲ့လည်းအပူဒဏ်နဲ့ဆက်နွယ်ပြီးငိုယောဂအခန်းကြောင့်တေဆုံးတဲ့ရာဂိုင်နှုန်းကတော့ပိုများလာတယ်လို့အများကခံမှန်းကြပါရဲ့ရှင်
။ဒါကတော့အပူချိန်စံချိန်တင်တဲ့အထိပူပြင်းနေတဲ့မကွေးတိုင်းဘက်မှာအပူမြင့်မားလွန်တဲ့ဒဏ်ကြောင့်လူသေဆုံးတဲ့အထိဖြစ်နေတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်မှာအတင်းကျပ်စစ်သားစုဆောင်နေတဲ့သတင်းကိုတင်ပြပေးခြင်းပါတယ်။မန္တလေးတိုင်းဒေသတချို့မှာတော့လူငယ်တွေကိုအကြက်ကင်ပြီးတော့မဖြစ်မနေစစ်မှုထမ်းခိုင်းနေပါတယ်လို့ကိုရိုင်းကြုံတွေ့နေရတဲ့မိသားစုတွေက VOA ကိုပြောပါတယ်။စကိုင်းတိုင်းဒေသတချို့မှာတော့တချို့လူငယ်တွေကစစ်ထဲကိုမဝင်မဲနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေစီကိုဝင်နေကြတယ်လို့ဒေသခံ PDF တာဝန်ရှိသူတွေကလည်းပြောပါတယ်။မြန်မာနိုင်ငံမှာပြည်သူ့စစ်မှုထမ်းဥပဒေအသက်ဝင်ပြီးတဲ့နောက်ဆက်တွဲကြုံနေရတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မဆုမျက်မွန်ကပြောပြပေးပါမယ်ရှင်။
မန္တလေးတိုင်းမီဒီယာမြို့နယ်တောင်ဘက်ပိုင်းကကြက်ကုန်းနဲ့ဝရင်တို့စားတဲ့ခြေရွာတွေမှာစစ်တပ်ကစစ်မှုထမ်းဖို့လူငယ်တွေကိုခေါ်ပေမဲ့လူငယ်တွေကတိမ်းရှောင်နေတာကြောင့်မိသားစုဝင်တပ်ကြီးပိုင်းတွေကိုစစ်မှုထမ်းခေါ်မယ်လို့ချိန်ချောက်ခဲ့ပါတယ်။ဒါကြောင့်လူငယ်တချို့ပြန်လာပြီးတော့စစ်မှုထမ်းဖို့ဖမ်းဆီးခံလိုက်ရတယ်လို့ဒေသခံတယောက်ကအခုလိုပြောပြပါတယ်
။စစ်မှုထမ်းဖို့ဆိုပြီးတော့ဟိုဟာမြို့ရဲ့တောင်ဘက်ကကျွန်တော်တို့ကျက်ကုန်းတို့ကျွန်တော်တို့ဝရင်တုတ်တို့ပဲဆွဲတယ်ဗျဆွဲတဲ့အခါကျတော့ဟိုလူငယ်တွေကပေးမှတေးနေတဲ့အခါကျတော့မိဘကိုမပေးဘူးအဲလူငယ်တွေကမပေးဘူးဆိုရင်မိဘတွေကိုဆွဲမယ်ဆိုတဲ့ပုံစံမျိုးကြောင့်မိဘတွေကလူငယ်တွေကိုပြန်ခေါ်ပြီးပေးရတယ်ခု၂ယောက်၃ယောက်ပါသွားပြီဆိုတော့ထဲကမတန်ဆန်းကလေးတစ်ယောက်ပါသွားတယ်ဗျ၆ယောက်ကအဲဟိုပါပေါ့အနာကျုံးပြတ်ပြီးတော့ထောင်းနှင်းထောင်းနှင်းသွားတဲ့ကလေးအဲကလေးရောပါသွားတယ်သူတို့ဆွဲတဲ့ထဲမှာ
ပြည်သူစစ်မှုထမ်းဥပဒေကိုစစ်ကောင်စီက February လထဲမှာအသက်သွင်းခဲ့ပြီးတဲ့နောက်အခုလိုစစ်သားစုဆောင်ရေးတွေကိုအတင်းကျပ်လုပ်နေတာဖြစ်ပါတယ်။မန္တလေးတိုင်းနဲ့ကပ်နေတဲ့စကိုင်းတိုင်းမှာတော့စစ်မှုရမ်းဖို့အတင်းကျပ်ခေါ်တာနည်းတယ်လို့စကိုင်းခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တယောက်က VOA ကိုပြောပြပါတယ်။စကိုင်းတိုင်းကမြို့ပေါ်တွေလောက်မှသာစစ်ကောင်စီကစိုးမိုးထားနိုင်တာကြောင့်ဖြစ်တယ်လို့လည်းသူကရှင်းပြပါတယ်
။ဒီဘက်ကတော်တော်လေးအင်အားစုတွေပေါ့နော်။အကကွေရုပ်ဖွဲ့ဒီနောက်ခါဒီတော့ကန်တော်လိုင်းအားစုဖြစ်တဲ့လောက PDF ဒီအနောက်ခါတရင်နေဖြစ်တဲ့ဟို PDF ဒီကကွေတဲ့မတော်ဒီနောက်ခါဒီပြည်သူအခြေပြုပေါ့နော်သူတို့ဟိုပကဖတွေပေါ့ခြေကြီးပကဖတိုင်းနယ်ပကဖမြို့နယ်ပကဖခရင်ပကဖတိုင်းပကဖဆိုပြီးတော့ဒီလိုအစင်းစင်းတော့ပကဖဖွဲ့စည်းပုံနဲ့တော်တဲ့အတွက်ခြေရွာတိုင်းမှာခြေကြီးပကဖတွေရှိတယ်
အဲနောက်ကလိုပပီရီယက်တွေရှိတယ်အဲ့ဒါမျိုးတွေဆိုနည်းကြီးစုမှုပြီးတော့ဗော်တော်နိုင်ငံအားစုတွေပဲဒီကာကွယ်ရေးတွေကနည်းကြီးစုမှုထားတဲ့အတူသူတို့ရဲ့စစ်ကြုံဟိုစစ်ကြုံဥပဒေပေါ့နော်စစ်ကြုံဥပဒေကနေပြီးဒီစစ်မှုထမ်းအချက်ဖက်ပြီးတော့စစ်မှုထမ်းမှုဟာဒီမှာသူတို့အကောင့်တွေမဖော်နိုင်တာပေါ့အဲ့လိုပုံစံမျိုးပေါ့ကျွန်တော်တို့စကိုင်းဆိုင်ထဲမှာဆိုရင်ပေါ့ကျွန်တော်စကိုင်းဆိုင်ထဲမှာလည်းပြောလို့ရတယ်လို့ကျွန်တော်တို့စကိုင်းတိုင်းလိုကိုစားပြုပြီးတော့အချက်ချင်းပြောလို့ရတယ်ပေါ့စကိုင်းတိုင်းမှာဆိုရင်တော့အဲ့လိုမျိုးပေါ်တွေမှာဆိုရင်တော့ဟိုဆွဲတာရှိတယ်ဥပမာရေဥလိုပါလို့ဆိုလို့ရှိရင်90လောက်ရှိပြီဟိုနေတွေကတော့များသောအားဖြင့်ဟိုနေမြေစုမှုပြီးသားဖြစ်တယ်ပေါ့နော
်စစ်တပ်ကအသက်ပြည့်ပြီးလူငယ်တွေကိုမဖြစ်မနေစစ်မှုထားရမယ်ဆိုတဲ့ဥပဒေကိုအသက်သွင်းခဲ့ပြီးတဲ့နောက်မှာပြည်သူကာကွယ်ရေးတပ်တွေတဲကိုဝင်ရောက်လာသူတွေပုံများလာတယ်လို့လည်းသူကဆိုပါတယ
်ထုတ်ပြန်ပြီးဆိုမထုတ်ပြန်ငယ်တုန်းကတော့ကျွန်တော်တို့ဒီလိုပဲဆက်သွယ်ပြီးတော့ဝင်လာရရှိတယ်ဒါပေမဲ့ဒီစစ်ပြုံဥပဒေပြဋ္ဌာန်းလိုက်ပြီးရင်တော့သူတို့အဓိကထားပြီးတော့ဟိုအကောင့်ထဲပေါ်တာသိပြီးပေါ့နော်လေးလပိုင်းလောက်မှာတော့ချက်ပေါက်တဲ့ပေါ်ပြီးတော့အခုချိန်ထိလည်းတော့ချက်ဖမ်းနေတော့ဝင်ပေါ့နော်အဲ့ဒါဆိုတော့ဒီစစ်ပြုံဥပဒေပြင်ညာပြီးတဲ့နောက်မှာဒီအပြည်အပြည်ပေါ့နော်အိုက်ပက်ချလေတွေတော့တမကျွန်တော်တို့လည်းအင်အားစုတွေဒေသဆိုင်ရာကာကွယ်ရေးအဖွဲ့တွေအဲ့ဒါ PDF အဲ့ဒါအဖွဲ့တွေအဲ့ဒါတွေကိုဆက်သွယ်ပြီးဝင်ရောက်လာတာ
လူငယ်လူရွယ်တွေကိုစစ်တပ်ကစစ်ဆေးဖမ်းဆီးမှုတွေရှိနေတာကြောင့်အထူးတတိထားသွာလာကြရတယ်လို့လည်းသူကပြောပြပါဗျ။စစ်ကောင်စီကစစ်မှုရန်တင်တဲ့အပတ်စဉ်1ကိုဧပြီလဆန်းမှာစတင်ခေါ်ခဲ့ပြီးတဲ့နောက်အပတ်စဉ်2ကိုအခုမေလဒုတိယပတ်မှာထပ်မံခေါ်ယူခဲ့တဲ့အကြောင်းစစ်ကောင်စီသတင်းတွေမှာဖော်ပြပါဗျ။အပတ်စဉ်တစ်ခုမှာလူ9000ကျော်စုဆောင်းမှာဖြစ်တယ်လို့စစ်ကောင်စီကသတ်မှတ်ထားတာကြောင့်တလကျော်အတွင်းမှာလူငယ်1000ကျော်ကိုစစ်သားအဖြစ်စစ်ကောင်စီကစုဆောင်းဖို့ရည်ရွယ်ထားပါတယ်ရှင်
။ဒါကတော့မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်မှာစစ်ကောင်စီဘက်ကအတင်းကျပ်စစ်သားစုဆောင်းနေတဲ့သတင်းမဆုမျက်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပဲခူးတိုင်းညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်တွေမှာစစ်ကောင်စီတပ်ကနေပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်လူသေဆုံးမှုဖြစ်ရတဲ့သတင်းကိုတင်ပြပေးကြပါမယ်။ပဲခူးတိုင်းညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်တွေမှာစစ်ကောင်စီတပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်6ရောက်အသက်ဆုံးခဲ့ရပါတယ်။ခရိုင်နှစ်ခုထဲမှာထိခိုက်ဒဏ်ရာရသူက12ရောက်လောက်ရှိပါတယ်လို့ဒေသခံတွေကပြောပါတယ်။မြေမြုပ်မိုင်းဒဏ်ကြောင့်လည်းကိုလက်အင်ကဆုံးရှုံးရသူက10ဦးထက်မနည်းရှိပါတယ်။ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်မိုးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေဖြစ်တဲ့ခမရ439တပ်ရင်းကဒေသခံကြေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဒေသခံကြေးရွာသားတွေထိခိုက်သေးဆုံးတာတွေရှိနေတယ်ဆိုပြီးဒေသခံတဦးကပြောပြပါဗျ
။ခမရငါခမရ439တဲ့ရံမှာရေငတိုးခင်ကြေးရွာတွေကိုလက်နက်ကြီးနဲ့ပစ်ထည့်ရတာ52နှစ်အရွယ်ဒေါ်မတ်တီသေဆုံးတယ်14နှစ်အရွယ်ကောင်းခန့်သူရလွင်တဦးကထိခိုက်ကြံရတာပေါ့မှာနှစ်ဦးရှိတယ်။နောက်မှာနောက်ဖျားလာဟာကြေးရွာကိုလည်းလက်နက်ကြီးနဲ့ခမရ439ကပဲထပ်ပစ်ထည့်တာကို65နှစ်အရွယ်ဦးပြင်ကြီးတယောက်သေဆုံးတာပေါ့။နောက်62နှစ်အရွယ်ဒေါက်ကွယ်တော်နဲ့34နှစ်အရွယ်တင်စာဦးတို့နှစ်ဦးကတန်ရလာပါလေ။ပိတ်သလုံးခြေစာ2640ရင်းဆိုပြီး43ဦးတင်ရင်တော့အဲကျွန်တော်တို့ဘုံပြင်းနေတယ်၊ကြောက်ကြီးပြင်းနေတယ်၊လေသူပြင်းနေ၊အဲဒီမှာရှိနေရွာတွေကိုအများကြီးမှသူတို့ကနေ့တိုင်းဆိုပဲလက်နက်ကြီးနဲ့ပြည့်ခဲ့တယ်လူလူလဲပြီးအကုန်လုံးကဆက်ကြည့်ရပါဘူး
။ပဲခူးတိုင်းတောင်ငူခရိုင်ထန်းတပင်မြို့နယ်ထဲမှာလည်းမေလ13ရက်နေ့ကလက်နက်ကြီးထိမှန်ပြီးရွာသား4ဦးသေဆုံးခဲ့တာတွေထိခိုက်ဒဏ်ရာရတာတွေဖြစ်ခဲ့တယ်လို့လည်းပြောပါတယ်
။တောင်ငူခရိုင်ထန်းတပင်ဈေးနယ်ထဲမှာမှာသူသူကတက်ရင်နေရနေတော့ရွာလေးတွေပဲလက်နက်ကြီးနဲ့ထူရလို့လေးဦးတည်ရပေါ့မယ
်တာငူခရိုင်ထန်းတပင်မြို့နယ်ဇရက်ကြီးတောင်ချမ်းအုပ်စုရွာလေးကုန်းကျေးရွာအတွင်းကိုဇရက်ကြီးအခြေဆိုင်ခလာရ83ကမေလ13ရက်နေ့ညကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အသက်84နှစ်အရွယ်ဦးကျော်စိန်အသက်52နှစ်အရွယ်မတ်သေးကြီးအသက်49နှစ်အရွယ်ကိုထေးနိုင်အသက်18နှစ်အရွယ်မတ်ဤဖူးတော်တို့တည်ဆုံးခဲ့ပါတယ်အခုဆိုရင်ညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာမြေမြုပ်မိုင်းကြောင့်ထိခိုက်သူ10ဦးထက်မနည်းရှိတယ်လို့လည်း KNU ကပြောပါတယ်။ဒေသခံတွေကတော့ဘသူတွေမြေမြုပ်မိုင်းထောင်တယ်လဲဆိုတာကိုတော့မသိရဘူးလို့လည်းပြောပါတယ
်။ရွာသားအကုန်လုံးကတော့တော်နေတော့စစ်တပ်စစ်ကြောင်းထိုးလာပြီးတော့ထောင်သွားတယ်ပဲပြောရတယ်။ဒါပေမဲ့ဘသူထောင်လဲဆိုတော့မသိဘူ
းပေါ့။ KNU ရဲ့သတင်းထုတ်ပြန်ထားတဲ့အရာစစ်ကောင်စီရဲ့တပ်မ89 92 93 44တပ်တွေကရွာတွေအနီးမှာမိုင်းထောင်တာလို့လည်းပြောဆိုပါတယ်။စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ပြည်တွင်းစစ်ဖြစ်နေတဲ့ဒေသဖြစ်တာကြောင့်ဒေသခံတွေဟာလက်နက်ကြီးပစ်ခတ်ခံရတဲ့ဒဏ်၊လေကြောင်းတိုက်ခိုက်မှုဒဏ်နဲ့မြေမြုပ်မိုင်းအန္တရာယ်တွေကိုရင်ဆိုင်နေရပြီးဒေသခံတွေကအခုချိန်ထိဘေးလွတ်ရာကိုထွက်ပြေးပြီးနေထိုင်နေရဆဲဖြစ်ပါတယ်ရှင်။
ဒါကတော့ပကိုးတိုင်းညောင်လေးပင်ခရိုင်နဲ့တောင်ငူခရိုင်တွေဘက်မှာစစ်ကောင်စီဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့အသက်ဆုံးရတာတွေဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲဒီလိုမျိုးပြိပခဒဏ်တွေကြောင့်အိုးရင်ဆွန့်ခွာပြီးတော့ထွက်ပြေးရတဲ့ပြည်တွင်းဒုက္ခတွေအရေးအတွက်ကမြမအပါဝင်ကဘာတလွားမှာစံချိန်တင်လောက်အောင်တိုးလာနေတဲ့သတင်းဆောင်ပါကိုတင်ပြပေးကြပါမယ်။ပရိပခတွေကြောင့်အိုးရင်ဆွန့်ခွာပြီးတော့ထွက်ပြေးရတဲ့ပြည်တွင်းဒုက္ခတွေအရေးအတွက်ကတော့ကဘာတလွားမှာစံချိန်တင်လောက်အောင်တိုးလာနေပါတယ်။သူတို့ဟာသူတို့အိုးအိမ်တွေကနေထွက်ပြေးနေကြရပေမဲ့တချို့ကသူတို့တိုင်းပြည်ထဲမှာပဲဆက်ပြီးတော့နေထိုင်နေကြရဆဲဖြစ်ပါတယ်။တချို့ကလည်းဒုက္ခတွေစခန်းတွေမှာခိုးလုံနေကြပါတယ်။လွန်ခဲ့တဲ့၅နှစ်အတွင်းမှာပဲဒီလိုမျိုးဒုက္ခတွေတိတိတသားတိုးလာနေတဲ့အကြောင်း Henry Richway ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ခြမ်းကိုမာမြူနာကဘူလန်ကိုဒုက္ခသည်စခန်းကိုပြီးခဲ့တဲ့လတွေအတွင်းထောင်ထဲချီတဲ့အိုးအိမ်ဆွန့်ခွာသူတွေရောက်လာကြပါတယ်။ကွန်ဂိုအစိုးရတပ်နဲ့ M23 သဘုံတပ်တွေကြားတိုက်ပွဲကြောင့်ထွက်ပြေးလာတာပါ။အဲ့ဒီတည်းမှာကလေးလေးယောက်မိခင်ဖာအီဒာဘာအူမာလည်းပါဝင်ပါတယ်။
ကျမတို့နေနေရတဲ့အခြေအနေကိုလည်းကြည့်ပါအောင်။မိုးရွာချလိုက်တာနဲ့အကုန်ဒုက္ခရောက်တော့တာပဲ။အိရတဲ့နေရာကိုလည်းကြည့်ပါမိုးရွာပြီဆိုရင်မြွေရာတွေကိုလိတ်ပြီးတော့အမြန်သိမ်းရပါတယ်ဒီမှာလူတွေကိုအဓမ္မကျင့်တာမျိုးလည်းရှိပါတယ်အသက်ရှင်ရပ်တည်ဖို့ခက်ခဲပါတယ
်ပဋိပက္ခနဲ့အကြမ်းဖက်မှုတွေကြောင့်ဦးရင်ဆွန့်ခွာထွက်ပြေးရသူအရေးအတွက်ကကဘာတလောမှာစံချိန်တင်တိုးလာနေတယ်လို့ဂျနီဗာအခြေစိုက်ပြည်တွင်းဦးရင်ဆွန့်ခွာထွက်ပြေးသူများလေးလာဆောင်ကြည့်ရေးအဖွဲ့ IDMC ရဲ့အစိုးရခံစားအသစ်မှာဖော်ပြထားပါတယ်အဲ့ဒီတဲကထက်ဝက်လောက်ဟာအာဖရိကရဲ့ဆာဟာရာဒေသတောင်ပိုင်းမှာဖြစ်ပါတယ်2023ခုနှစ်တည်းတကဘာလုံးမှာလူ86တန်ဒီပါအိုးရင်ဆွန့်ခွာခဲ့ရပြီးသူတို့တိုင်းပြည်တွေကအခြားဒေသတွေမှာနေနေကြတာပါအများစုဟာဒုက္ခသည်စခန်းထဲမှာယာယီတဲတွေနဲ့ခိုးလုံနေရပါတယ်အဲ့ဒီအရေးအတွက်ကလွန်ခဲ့တဲ့5နှစ်အတွင်း50ရာခိုင်နှုန်းတိုးလာတဲ့သဘောပါ Husband Over ဟာ IDMC အစိုးရခံစားရေးသားသူတွေကတူဦးပါ
Half of this figure comes from just 5 countries.
အဲ့ဒီပြည်တွင်းဒုက္ခသည်တွေအရေးအတွက်ရထွက်ဝက်လောက်ဟာအဓိကအားဖြင့်ဆူဒန်၊ကွန်ဂိုကိုလံဘီယာ၊ယီမင်နဲ့ဆီးရီးယား၅နိုင်ငံကဖြစ်ကြပါတယ်။အဲ့ဒီနိုင်ငံတွေတွေကအဖြစ်အပျက်တွေဟာများသောအားဖြင့်ကမ္ဘာသတင်းခေါင်းကြီးပိုင်းမှာပါလိမ့်မရှိပါဘူး
။အားလုံးထဲမှာဆူဒန်နိုင်ငံကပြည်တွင်းဒုက္ခသည် IDP အများဆုံးထွက်တဲ့နိုင်ငံဖြစ်ပြီး6သန်းကျော်ရှိပါတယ်။အများစုကတော့2023 AB လာတဲ့ပြည်တွင်းစစ်ဖြစ်လာပြီးနောက်ဦးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေလို့အီဗာနာဟတ်မန်အိုဗာကပြောပါတယ
် move multiple times so we saw
အများစုကနေရာအတီတကျမရှိပဲအချိန်ချင်းရွှေ့ပြောင်းနေရတာပါပဲကာတွန်မျိုးကထွက်ပြေးလာကြပြီးတော့ဒါဖော့ဒေတာကိုသွားတဲ့မိသားစုတွေနဲ့လည်းတွေ့ခဲ့ရပါတယ်တိုင်းပြည်ထဲမှာဟိုပြေးလိုက်ဒီပြေးလိုက်ပါပဲသူတို့ခံစားနေရတဲ့ဒုက္ခနဲ့သူတို့ရဲ့လိုအပ်ချက်အတွက်ကျမတို့စိုးရိမ်မိတာကတော့အမှန်ပဲအခုမှစပြီးတော့ပြေးလာရသူတွေအတွက်တော့ဒီဒုက္ခတွေကိုခံနိုင်ရှိအောင်မှာမဟုတ်ဘူးလေ
။ Israel နဲ့ Hamas ကြားစစ်ပွဲကြောင့်ရှေ့လေပိုင်းဂါဇာမှာဆိုရင်လေ Palestine 5ယောက်တိုင်းမှာ4ယောက်ကဥယျာဉ်ဆွန့်ခွာထွက်ပြေးနေရတယ်လို့ IDMC အစိုးရခံစားအဓိကဆိုပါတယ်။နေဆက်တွေကိုပိတ်လိုက်ပြီးဆိုရင်အများစုအတွက်လုံခြုံမဲ့နေရာမရှိတော့ပဲဖြစ်ကုန်ပါတယ်။
Recent UN estimates point out to the fact that it will take around 80 years.
ကုလသမဂ္ဂရဲ့မကြသေးခင်ကခန့်မှန်းချက်တွေအရပျက်စီးသွားတဲ့ဂါဇာဒေသကိုပြန်လည်ထူထောင်ဖို့ဆိုရင်အနည်း80နီးပါးအချိန်ယူရနိုင်မယ်လို့ဆိုပါတယ်။ဆိုလိုတာကဂါဇာမှာလက်ရှိနေနေသူတွေနဲ့အိုးအိမ်ဆွန့်ခွာသူတွေကအများစုဟာသူတို့အိမ်တွေငကိုအတိုင်းပြန်ဆောက်ပြီးချိန်မှာသူတို့တက်ရှိထင်ရှားမြင်နိုင်ပါအောင်မလားဆိုတာမသေးကြလို့ပါပဲ
။လူပေါင်း8သန်းနီးပါးကတော့သဘာဝကပ်ပြီးကြောင့်နေရမြေကိုဆွန့်ခွာသွားခဲ့ရပါတယ်။2023ဖေဖော်ဝါရီလတည်းတူရကီနဲ့ဆီးရီးယားမှလှုပ်ခတ်သွားတဲ့ငလျင်ကြောင့်ဒေသခံ 4.8 တန်းဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါ။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီမတ်လတည်းတောင်အာဖရိကမှာတိုက်သွားတဲ့ Freddy Cyclone မုန်တိုင်းကြောင့်ပြည်သူတသန်းခွဲနီးပါးဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာ။
အိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခတွေအရေးအတွက်ကမ္ဘာတစ်လွှားမှာစံချိန်တင်လောက်အောင်တိုးလာနေတဲ့အခြေအနေသတင်းဆောင်မှာကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voenews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါတောရရှင်များရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့တောရရှင်နေအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ပညာသင်စုမပါဘဲနဲ့ပညာသင်နိုင်မှုအခွင့်အလမ်းရှာခဲ့သူအကြောင်းအပိုင်းနှစ်ကိုတင်ဆက်ပေးထားပါတယ် scholarship လို့ခေါ်တဲ့ပညာသင်စုမပါဘဲနဲ့ကျောင်းဝင်ခွင့်တခုတည်းနဲ့အလုပ်လုပ်ရင်းနဲ့ကျောင်းတက်ခဲ့ပြီးတဲ့နောက်ပိုင်းကိုယ့်ရဲ့အားထုတ်မှုနဲ့ထူးချွန်မှုတွေကြောင့်ပညာသင်စုတွေရလာသလိုဆေးဘက်ဆိုင်ရာသုတေသနဘာသာရပ်နဲ့ကနေဒါနိုင်ငံမှာ PhD ဘွဲ့ယူခဲ့တဲ့မမွန်းမွေးကျူရဲ့အတွေ့အကြုံတချို့ကိုပြီးခဲ့တဲ့သတင်းပတ်အမျိုးသမီးခန္ဓာမှာတင်ပြခဲ့ပါတယ်ဒီသတင်းပတ်မှာတော့ကနေဒါမှာသူ PhD ဘွဲ့ရပြီးတဲ့နောက်ပိုင်းလက်ရှိအမေရိကန်ပြည်ထောင်စုကဝါရှင်တန်တက္ကသိုလ်မှာတွဲဘက်ပါမောက်ခရဖို့ဘလို့မျိုးအစဉ်စဉ်ကြော်ဖြတ်ခဲ့ရတယ်လဲမြန်မာပါဝင်ကမ္ဘာတစ်လဝန်းကဆေးဘက်ဆိုင်ရာသုတေသနလုပ်ငန်းတွေမှာဘာလို့မျိုးပါဝင်ခဲ့တယ်လဲဆိုတာကိုဒီသတင်းပတ်မှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ
် There's a path we must choose sometime Gotta stand up and fight sometime
Okay အဲ့တော့အဲ့ကနေဒါကကျောင်းမှာပြီးသွားတဲ့အခါကျတော့ American ပြည်ထောင်စုကအခုလက်ရှိလုပ်နေတဲ့ Washington တပ်တူကတထောက်ပါမောက်ခါနဲ့ဒီ research team leader ပေါ့နော်ဟိုသူတည်တနာလုပ်ငန်းတွေမှာဦးဆောင်ပြီးတော့လုပ်ဖြစ်တဲ့အခြေအနေကိုဘယ်လိုရောက်လာတာလဲဆိုတာလေးပြောပြပါအောင်ရှင
့်ဟုတ်ကဲ့ဒီလိုမျိုး American မှာလာအလုပ်လုပ်မယ်ဆိုတာလေးကြိုပြီးစဉ်းစားခဲ့တာတော့မဟုတ်ပါဘူး PhD ပြီးတော့ post doctoral fellow လုပ်တယ်အဲ့မှာ Lawson post doctoral fellowship ဆိုတာရတယ်အဲ့ဒီအချိန်မှာကိုကမိတ်ဆွေတွေ senior post doc တွေအားလည်းအလုပ်လျှောက်တဲ့ experience တွေပြောနေကြတော့ကိုလည်းလျှောက်ကြည့်ချင်တယ်ဆိုပြီးတော့မှအဲ့မှာအလုပ်ကိုဘယ်လိုလုပ်မျိုးလုပ်ချင်တာလဲဆိုလို့ရှိရင်ကိုရဲ့သင်ခဲ့တဲ့စေပညာရောနောက်ပြီးကိုလေ့လာတဲ့ကိုခုလေ့လာနေတဲ့အဲ့ချိန်တွင်လေ့လာနေတဲ့သုတေသနပညာရပ်ကောအဲ့နှစ်ခုလုံးကိုသုံးနိုင်တဲ့အလုပ်မျိုးလုပ်ချင်တယ်ဆိုတဲ့စန္ဒာဖြစ်ပါတယ်အဲ့တော့အဲ့ဒါဆိုရင် global health research ပေါ့နော်ကြည်ကြည်ပြန့်ပြန့်အမျိုးလူထုနဲ့လုပ်လို့ရမယ့်ဟာမျိုးဆိုတော့ global health research လို့ Google မှာရိုက်ပြီးရှာလိုက်တဲ့ခါမှာတော့အဲ့မှာ IHME ကပေါ်လာတယ်နံပါတ်1ပဲအဲ့မှာသူတို့ခေါ်နေတဲ့အလုပ်က assistant professor အဲ့ဒါလက်ထောက်ပါမောက်ခရထူပေါ့နော် data set တွေကို data set အကြီးကြီးတွေကိုကောင်းကောင်းကြိုင်နိုင်ပြီးတော့ analysis ကောင်းကောင်းလုပ်နိုင်မယ်နောက်ပြီးတော့ junior researcher တွေကိုလည်းmentorship ပေးနိုင်မယ်လမ်းညွှန်မှုပေးနိုင်မယ်အဲ့လိုမျိုးသူတို့လိုချင်တာအဲ့တော့ကြတော့အဲ့အလုပ်ကိုရှောက်ကြည့်လိုက်တယ်
အဲ့တော့အလုပ်ကိုရှောက်တဲ့နေရာမှာရောအမကဘာခက်ခဲကြီးကြုံရလဲလွယ်လွယ်ကူကူပဲရခဲ့တာလားမဟုတ်ဘလို့အချင်းကြီးဖြတ်တန်းခဲ့ရသေးလဲ
အဲ့ဒါ experience ရချင်လို့ဒါရှောက်ကြည့်လိုက်တယ်ရှောက်ပြီးတော့လည်းလင်းတလားလောက်ဘာမှလည်းမကြရဘူးပြန်လည်းမကြရတော့အော်စိတ်ဝင်စားဟုတ်ထင်ပါရဲ့ပေါ့အဲ့လိုမျိုးပဲစိတ် short ထားလိုက်တယ်နိုင်တနေ့ကြောင့်အမတ်မထင်email ရပါလေရောနှစ်ပတ်တွင်း interview လာနိုင်လားတဲ့အဲ့တော့လာနိုင်ပါတယ်ပေါ့ interview ကလည်းလေ job talk ဆိုတာကိုတခုပါတယ်အဲ့မှာ presentation လုပ်ရမှာနောက်ပြီးတော့မှတခြား interview တွေရောပါတယ်ဆိုတော့အဲ့ presentation အတွက်နှစ်ပတ်ဆိုတဲ့အချိန်ကလေပြင်ဆင်ချိန်ဘာမှလည်းသိမရှိဘူးဒါပေမဲ့လေအိုးအတွေ့အကြုံရရင်ကောင်းတာပေါ့ဆိုပြီးတော့မှအဲ့ PhD တော့လောက်ခဲ့တာလေးတွေ post doc မှာလောက်ခဲ့တာလေးတွေအကောင်လုံးစုပြီးတော့မှအဲ့နဲ့ US ကိုသွားလိုက်ရောI interview အတွက်သွားစီလာစီအကုန်လုံးလဲအဲ့ HME ရပဲအကုန်ခံတာပါအဲ့ interview နေ့မှာတော့အဲ့ဟာကတနေ့လုံးနေပါကြတယ်လို့ပြောလို့ရပါတယ်အဲ့ job talk တနေ့မှာဘာတွေပါလဲဆိုတော့အဲ့ဆက်စပ်ပြောတဲ့ presentation ကိုအယောက်30လောက်ရှိတယ်ဘာမောက်ခတွေအဲ့သူတေသနာပိုင်းဆိုင်ရာ professional တွေသူတို့ပါတဲ့အဲ့အဖွဲ့ကို present လုပ်ရတယ်နောက်ပြီးတော့သူတို့မေးတဲ့မေးခွန်းတွေကိုဖြေရတယ်နောက်ပြီးတော့မှပါမခတယောက်ချင်းစီနဲ့လည်း interview တစ်ခုစီရှိရယ်ဆိုတော့ဒီနေ့လုံးဒီပါအဲ့ interview လုပ်ခဲ့ရပါတယ်အဲ့တော့ကြတော့လေတအားတော့မလွယ်ဘူးပေါ့နော
် interview ပြီးသွားတော့ရောအလုပ်ကချက်ချင်းသူတို့ခံလိုက်တာပါရှင့်
interview ပြီးသွားပြီးတော့ကနေဒါကိုပြန်သွားပြီးတော့ရက်အနေငယ်ကြာတဲ့ချိန်မှာပဲအဲ့ဒီ offer ရတာပ
ါဆိုတော့ဒီအလုပ်ကိုရတော့အဲ့ဒါနဲ့တန်းပြီးတော့အမေရိကကိုပြောင်းလာလိုက်တာလား
ဟုတ်ကဲ့အလုပ်ရတော့အဲ့မှာကနေဒါမှာကအမျိုးသားကလည်းသူ့စီးပွားရေးနဲ့သူ့အခြေကျနေပြီတမီးလေးကလည်းအဲ့မှာကြောင်တက်နေပြီဒီကိုပြောင်းလာမယ်ဆိုလို့ရှိရင်တော်တော်လေးကိုမှခက်ခဲပါတယ်အိုက်ဆုံးဖြတ်ချက်ချရတာနောက်ပိုင်းကျတော့အဆုံးဖြတ်လိုက်တာကမိသားစုအတူတူနေရင်ပြီးရောအတူတူရင်ဆိုင်မယ်ဆိုတော့အဲ့မှာအမျိုးသားသူ့စီးပွားရေးရောင်းတယ်ပြီးတော့မှသမီးလေးအကြောင်းအဲ့ကြောင်ကနေဒီဖက်ကြောင်ပြောင်းတယ်မျိုးသားရောသမီးလေးရောအတူတူလိုက်လာတယ်ပေါ့
ဆိုတော့လွယ်လွယ်ကူကူတော့ဆုံးဖြတ်ခဲ့ရတဲ့ဟိုအခြေအနေတော့မဟုတ်ဘူးလို့ထင်ပါတယ်အဲ့ကလေးကစပြီးတော့လေအမေရိကမှာအခြေချဖြစ်တာပေါ့နော်အခုကတော့ဒီဝါရှင်တန်တက္ကသိုလ်မှာပဲအဲ့ဒီအခြေကလေးကစပြီးတော့ရှိနေတာပေါ့
ဟုတ်ကဲ့ဟုတ
်ဟုတ်ကဲ့ဆိုတော့လက်ရှိမှာရောဒီအခုဒီသုတေသနလောက်ရတဲ့အလုပ်ရဲ့သဘောတဘာဝပေါ့နော်ဘလူယောဂအမျိုးအစားတွေကိုအဓိကဒီကဘာမှာအခြေပြန့်ဆုံးဖြစ်နေတာတွေကိုဘာတွေတွေ့ရလဲဘယ်လိုတွေလုပ်ရလဲရှင
်ကဘာမှာအခြေပြန့်ဆုံးဖြစ်နေတဲ့ယောဂတွေဆိုတော့နိုင်ငံနဲ့လည်းဆိုင်တာပေါ့နော်တချို့နိုင်ငံတွေမှာကျတော့ဥမာ TB ကိုကြီးလိုက်မယ်ဆိုလို့ရှင် TB ကတစ်နှစ်တစ်နှစ်ဆိုရင်တန်းကြော်တည်နေတည်းရဲ့သူကဟိုလေကောက်ွယ်လွတ်လည်ရတယ်ကူလို့လေရတယ်ဟုတ်ပါတယ်ဟိုဆေးမရင်တဲ့ TB ရှင်တော့ကူရခက်တယ်ဒါပေမဲ့အများစုအားဖြင့်တော့ကာကွယ်လို့လေရတယ်ကူလို့လေရရတယ်အဲ့ဒါကိုမတည်တဲ့မဲနဲ့တစ်နှစ်ကိုတန်းနဲ့ချီပြီးတော့မှတည်နေသေးရဲ့အဲ့ဒါဆိုတော့ဒီဘာတွေလုံးလို့ရတယ်လဲပေါ့ဒီလိုမျိုးမတည်အောင်လို့ဘာတွေလုံးလို့ရတယ်လဲအဲ့တော့ကျတော့ဒီအမတို့ရဲ့ research ကကျတော့ဘယ်နိုင်ငံမှာဘသူတွေကဗားရင်းနဲ့အသေးဆုံးလဲတည်နေတယ်လဲပြီးတော့မှဘယ်ဟာအကြီးဆုံးပြဿနာလဲဘုံဘယ်အသက်ပိုင်းနေရအဖြစ်များဆုံးဗားရီလှုပ်လို့ရရင်ဗားရီလှုပ်လို့ရှိရင်ဒါဟာအပို့ပြီးတော့မှတည်နှုံးကအများကြီးယော့သွားနိုင်တယ်အသက်ဒီအများကြီးကျနိုင်တယ်အဲ့လိုမျိုးသဘောမျိုးတွေလောက်တာပါပဲ
โอเคမြန်မာနိုင်ငံနဲ့ပတ်သက်လို့ရောကျွန်တော်တို့မြန်မာနိုင်ငံမှာအခုအချိန်မှာဆိုလို့ရှိရင်ဘယ်လိုယောဂတွေကဟိုစိုးရင်ရတဲ့ကောက်ွယ်ဖို့အပူတပြင်းလိုအပ်နေတာမျိုးတွေရှိလဲရှင်
။အာမြန်မာပြည်မှာတော့အဲ့ဒီကုဆက်ယောဂရောမကုဆက်နိုင်တဲ့ယောဂရောအဲ့နှစ်ခုလုံးက double burden လို့ခေါ်လား။ဟိုလေစီးချိုနှလုံးနဲ့ကင်ဆာတွေတအားများရနော်။ဒါပေမဲ့ဒီဖက်မှာလည်း HIV တွေ TB တွေရရှိနေသေးတယ်။ပြီးတော့ဟိုငှက်ဖျားတွေဆိုတော့နှစ်ဖက်လုံးရဲ့ဝန်ကိုထမ်းထားရလို့ပြောရမယ်ထင်တယ်။
ဟုတ်ပါတော့။ကျန်းမာရေးစောင့်ရှောက်မှုကလည်းရန်အားနေတဲ့
ဟုတ်
နွားပါတဲ့နိုင်ငံတခုဖြစ်တဲ့အခါကြတော့လीနော
်ဟုတ်တယ်ဟုတ်တယ
်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောလက်ရှိမှာဘာတွေလုပ်နေတာရှိလဲရှင
်ဟုတ်ကဲ့အမားတို့လုပ်နေတာတော့လေမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း200ကျော်အတွက်အဲ့မှာဘာယောဂတွေအဖြစ်အများဆုံးလဲဘယ်အသက်အရွယ်တွေမှာဘာယောဂတွေဖြစ်အများဆုံးလဲဘယ်လိုမျိုးမတည်တဲ့မဲ့တည်တာကိုဘယ်လိုကကွယ်လို့ရမလဲအဲ့ဒါတွေအကုန်ပါတာပေါ့နော်တချို့နိုင်ငံတွေဥပမာဆိုလို့ရှိရင်ကမ္ဘောဒီးယားပေါ့နော်မကြခင်တော့အမတို့ publish လုပ်ခဲ့တဲ့ paper တခုမှဆိုလို့ရှိရင်သူကကမ္ဘောဒီးယားကိုပဲစိတ်ဝင်စားတယ်ဒီရဲ့ GBD resource တွေသုံးပြီးတော့မှအဲကမ္ဘောဒီးယားမှာ TB အခြေအနေကိုပို့ပြီးကောင်းဘယ်လိုလုပ်လို့ရမလဲဆိုတော့အမတို့အဲ paper မှာတော့အဲကမ္ဘောဒီးယားတခုထဲကိုပဲ focus လုပ်ပြီးလုပ်ခဲ့တာပေါ့နော်အဲ့လိုမျိုးဆိုတော့အကုန်လုံးကမ္ဘာလုံးချုပ်ပြီးလုပ်လဲရတယ်နိုင်ငံတစ်နိုင်ငံချင်းစီချုပ်ပြီးလုပ်ချင်လဲရတယ်
မြန်မာနိုင်ငံလိုနေရာမျိုးမှာဆိုလို့ရှိရင်လည်းဒီလိုဟာမျိုးတွေလုပ်လို့ရတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အမားတို့မှအဲ့လိုလုပ်လို့ရတဲ့ results တွေရှိပါတယ
်ဆိုတော့အများပြည်သူမြန်မာနိုင်ငံတစ်ခုတည်းနဲ့တော့မဟုတ်ပါဘူးဒါကမ္ဘာတော်မှာရှိနေတဲ့အများပြည်သူလူလူချမ်းမာရေးနဲ့သက်ဆက်တဲ့အဲကိစ္စတွေမှာအခုလိုဥဆောင်ပြီးတော့ပါဝင်နေတဲ့နေရာတစ်ခုရဖို့ဆိုတာဒါတော်ရုံအရေးချင်းနဲ့တော့ရမယ်လို့မထင်ပါဘူးအများကြီးအားစိုက်ကြိုးပမ်းခဲ့ရမယ်လို့လည်းထင်ပါတယ်ဆိုတော့ဒီလိုမျိုးနေရာတစ်ခုရောက်လာဖို့ပေါ့နော်ဟိုအတိတ်ကဘာလိုအပ်တယ်လို့ထင်လဲကိုယ့်ရဲ့စိတ်ခွန်အားလားဘယ်လိုပံ့ပိုးမှုတွေလိုအပ်မလဲအတိတ်ကကိုယ့်ကိုဒီလိုနေရာမျိုးရအောင်ဘယ်အရာတွေကတွန်းပို့ပေးတယ်လို့ပြောလို့ရမလဲရှင
်အဲ့ဒါပြောရမယ်ဆိုလို့ရှင်လေကိုဟာကိုစဉ်းစားမိတာခဏခဏပေါ့နော်ကိုကလည်းဒီ Global Burden of Disease Study GBD လို့ခေါ်ပါပေါ့နော်အဲ့မှာလုံနေတော့တစ်နှစ်တစ်နှစ်ကိုတန်းပေါင်းများစွာသောသူတွေဟာယောဂအမျိုးမျိုးနဲ့သိနေရယ်ကိုလည်းတစ်နှစ်သိမှာပဲ တင်းဒီထဲပါသွားမှာပဲဆိုတော့အသက်ရှင်နေရတဲ့အပိုင်းခြားလဲတက်တန်းလေးရလဲမရှိတူတူလေးပါလူတက်တန်းကလေဆိုတော့ကိုနေရတဲ့အချိန်တွင်မှာဘာတွေလှုပ်ခြင်းလဲဆိုရယ်စန္ဒလေးတွေတော့ရှိရပါတော့အဲ့လိုလဲတွေးဖူးတယ်နေရတဲ့အချိန်တွင်မှာဘာလေးတွေလှုပ်သွားခြင်းလဲဆိုကိုမစန္ဒလေးတွေရှိရဲ့အဲ့ဒီကစန္ဒတစ်ခုကတော့အဲ့အများအကျိုးတက်နိုင်တဲ့လောက်တော့လှုပ်သွားခြင်း ਨੇ အဲ့ဆိုတော့အဲ့ဒီစိတ်ကအတိအခြေခံပါပဲအဲ့တော့ကြတော့လှုပ်တဲ့ဘယ်အရာကိုလှုပ်လို့အဲ့လိုမျိုးအများကောင်းကျိုးအတွက်ဖြစ်သွားမလားကောင်းကျိုးလေးတစ်ခုဖြစ်သွားမလားအဲ့လိုတွေတွေးပြီးတော့မှအမ်လှုပ်ဖြစ်တာပေါ့နော်ဘလို့အရာမျိုးတွေကပံ့ပိုးတလဲဆိုတော့ဒီကပြောရမယ်ဆိုလို့ရှိရင်ဆရာသမားကနေဒါမှာတွေ့ခဲ့ဆရာသမားတွေတကယ်မိဘလိုမျိုးအများရန်တသက်လုံးကျေစုတင်နေရတဲ့အရန်ကျေစုကြည့်တဲ့ဆရာသမားတွေကနေဒါမှာတွေ့ခဲ့ပါတယ်နောက်ပြီးမိသားစုပေါ့မိသားစုရဲ့ support ကလည်းလွယ်သူတို့ကအမျိုးသားဆိုရင်နားလည်ပြရလေဟို PhD တက်ချင်တဲ့ master နဲ့ PhD ပြောင်းချင်တဲ့ဆက်တက်အောင်မယ်ဆိုသူက support လုပ်ခဲ့ရလေအဲ့လိုမျိုးဆိုတော့လေပြောရမယ်ဆိုရင်ဆရာသမားကိုနဲ့တွဲဖက်လုပ်တဲ့အဲ့မိတ်ဆွေအပေါင်းအသင်းတွေရောနောက်ပြီးတော့မိသားစုသူတို့အားလုံးရဲ့အထောက်အပံ့နေပါတယ်ပေါ့နော
်ဟုတ်ကိုယ့်ရဲ့အားဆိုင်မှုတွေရလည်းအများကြီးရှိမယ်လို့ထင်ပါတယ်အခုလိုချိန်ပေးပြီးတော့ဖြည့်ကြပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
။အမကလည်းကျေးဇူးများကြီးတင်ပါတယ်အခုလိုပါဝင်ဖြည့်ကြခွင့်ရလို့ခင်ဗျာ။
မမမွေးကျူကိုဆက်သွယ်မေးမြန်းခဲ့တဲ့မခင်ဖြူထွေးရဲ့အမျိုးသမီးခန္ဓာပါရှင်။သိပ္ပံနဲ့နှီးပညာခန္ဓာမတိုင်ခင်မှာတော့သုတဆုံလင်အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးကြပါတယ်။အမေရိကန်ပြည်ထောင်စုမှာအထူးသဖြင့်လူနည်းစုတွေကိုအကာအကွယ်ပေးဖို့အထူးအရေးကြီးတာကြောင့်အာရှຫນွေဘွားတွေကိုအန္တရာယ်ပြုတိုက်ခိုက်တာတွေကိုကာကွယ်နိုင်ရေးဥပဒေတွေပြဋ္ဌာန်းပေးခဲ့ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။အာရှຫນွေဘွားတွေအမေရိကန်ဟာဝိုင်အီနဲ့ပစိဖိတ်ကျွန်းစုຫນွေဘွားတွေကိုဂုဏ်ပြုတဲ့လဒီလမေလမှာအာရှຫນွေဘွားတွေနဲ့အင်ဖြူတော်မှာတွေ့ဆုံတဲ့အချိန်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။အာရှຫນွေဘွားတွေရဲ့အမေရိကန်ဖြတ်သန်းမှုအတွေ့အကြုံတွေကိုမတ်ဂျူးဂျူးမင်းသူကလည်းပြောပြထားပါတယ်။ကိုအောင်အောင်ကတင်ဆက်ပေးထားပါတယ်။
Folks, happy Asian American Native Hawaiian Pacific Islander Heritage Month. Here in the White House.
American ပြည်ထောင်စုဟာလူမျိုးပေါင်းစုံနေထိုင်ကြတဲ့နိုင်ငံတစ်ခုဖြစ်တာကြောင့်ဒီတိုင်းပြည်မှာနေကြတဲ့သူတွေကိုလူမျိုးစုအလိုက်ဂုဏ်ပြုတဲ့လတွေသတ်မှတ်ထားပါတယ်။လူမျိုးစုတွေရဲ့ကိုယ်ပိုင်ယဉ်ကျေးမှုတွေထိမ့်သိမ့်တဲ့အနေနဲ့လည်းအဲ့ဒီဂုဏ်ပြုလတွေမှာအထိမ့်မဲ့ပွဲတွေပျော်ပွဲရွှင်ပွဲတွေယဉ်ကျေးမှုပွဲတွေလည်းကျင်းပကြတာပါ။လူမဲအာဖရိကန်အမေရိကန်တွေလက်တင်နယ်ဘွားတွေအတွက်ဂုဏ်ပြုတဲ့လတွေသတ်မှတ်ထားသလိုအေးရှားအမေရိကန်တွေအတွက်မေလကိုသတ်မှတ်ပေးထားပါတယ်။
We represent how we are as a nation of immigrants.
ရွှေပြောင်းအခြေချသူတွေနဲ့တည်ဆောက်ထားတဲ့တိုင်းပြည်အိမ်မက်တွေအကောင်အထည်ဖော်ခွင့်ရမယ့်တိုင်းပြည်လွတ်လပ်ခွင့်အပြည့်အဝရှိတဲ့တိုင်းပြည်ဖြစ်တာနဲ့အညီအားလုံးဒီမှာအတူရှင်တွဲနေထိုင်ကြတာပါ။ဒါဟာအမေရိကန်ပြည်ထောင်စုရဲ့စံတန်ဖိုးဖြစ်ပါတယ်။ကျွန်တော်တို့အတူတကွလက်တွဲပြီးဒီတိုင်းပြည်ကိုတိုးတက်အောင်ကြံဆောင်လုပ်ကိုင်ခဲ့ကြတာပါ
။မေလ13ရက်နေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကအေးရှားအမေရိကန်တွေဟာဝိုင်ယီကျွန်းနဲ့ပစိဖိတ်ကျွန်းစုຫນွေဘွားတွေကိုအင်ဗျူရောမှာမေလ13ရက်နေ့ကတွေ့ဆုံတာပါအမေရိကန်သမိုင်းရင်းချမှုနဲ့ပြရိုက်အများပြားရှိရာမြို့တော်ဝါရှင်တန်ဒီစီမှာအမေရိကန်ပြည်ထောင်စုဖြတ်တန်းရခရီးလမ်းတစ်လျှောက်ပါဝင်တဲ့အာရှຫນွေဘွားတွေရဲ့အခမ်းကဏ္ဍသမိုင်းမှတ်တမ်းကိုဂုံပြူမော်ကွန်းတန်နိုင်အောင်အုတ်မြစ်ချပေးနိုင်ခဲ့တာကိုလည်းသမ္မတကအခုလိုပြောပါတယ်
Two years ago, I signed the landmark law to pay
the Asian American တွေ Hawaiian ကျွန်းနဲ့ Pacific ကျွန်းစုຫນွေဘွားတွေရဲ့တမိုင်းနဲ့ယဉ်ကျေးမှုပြတိုက်တိစောက်နိုင်ဖို့လမ်းခင်းပေးတဲ့ဥပဒေကိုလွန်ခဲ့တဲ့နှစ်နှစ်ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းတမိုင်းကိုဖျောက်ဖျက်ချင်ကြသူတွေလည်းရှိနေတာပါ။ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့အတူတကွရည်တည်ခဲ့ကြတဲ့တမိုင်းဖြစ်ရတွေလည်းရှိနေပြီးသားပါ
။သမ္မတဘိုင်ဒန်လက်မှတ်ရေးထိုးပြထားလိုက်တဲ့ဥပဒေအရကော်မရှင်တရဖွဲ့စည်းပြီးပြတိုက်ကောင်းတယ်ပေါ်လာအောင်လိုအပ်တဲ့အချက်လက်တွေစုဆောင်းရမှာပါ။ကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့မဟုတ်မမှန်လှုပ်ကြံပြောဆိုကြတာကနေအာရှຫນွေဘွားတွေကိုပြတ်မှတ်ထားပြီးတော့အမုန်းတရားဇွဲနဲ့ကိုရီးလက်ရောက်ဂျူးလွန်တာတွေကိုတားဆီးဖို့သူ့အနေနဲ့ဆောင်ရွက်ခဲ့တာတွေကိုလည်းသမ္မတဘိုင်ဒန်ကအခုလိုပြောပါတယ
် We'll never forget him lying about the pandemic
ကရောဂါကာလအတွင်းမှာအာရှຫນွေဘွားတွေအပေါ်အမုန်းတရားဇွဲတိုက်ခိုက်တာတွေကိုမေ့ထားလို့မရပါဘူးကိုဗစ် -19 အမုန်းတရားနဲ့ရာဇဝတ်မှုကာကွယ်ရေးဥပဒေကိုအားလုံးရဲ့ထောက်ခံမှုတွေကြောင့် လက်မှတ်ရေးထိုးပြဋ္ဌာန်းနိုင်လိုက်တာကြောင့်လည်းခုံယူပါတယ်။အများပြည်သူလုံခြုံရေးအတွက်နဲ့လူမှုအတိုင်းအဝိုင်းအဖွဲ့အစည်းတွေအတွက်အရင်ကထက်ရန်ပုံငွေတွေလည်းပိုချမှတ်ပေးနိုင်ခဲ့ပါတယ်။ဒါကြောင့်အရင်တစ်ခေါက်ကစစ်တမ်းထက်အခုအခါအမေရိကန်ပြည်ထောင်စုအတွင်းနှစ်ပေါင်း90အတွင်းဆန်ဖရန်စစ္စကိုလိုမြို့ကြီးတွေမှာရာဇဝတ်မှုဖြစ်ပွားနှုန်းကျဆင်းသွားပါတယ်။အာရှຫນွယ်ပွားတွေပေါ်ပြင်းထန်တာကျူးလွန်မှုတွေလည်းလုံးခဲ့တဲ့နှစ်နှစ်အတွင်း85ရာခိုင်နှုန်းကျဆင်းသွားပါတယ
်။ကိုဗစ်ကာယောဂါကာလအတွင်းတုန်းကတော့အာရှຫນွယ်ဝါးတချို့ပြင်းထန်တာတိုက်ခိုက်ခံရပါတယ်။မြေထားလမ်းပေါ်တွန်းချတာဓာတ်နဲ့ထိုးတာပြင်စိုက်တချို့ကိုတနက်နဲ့ဝင်ပစ်တာကြောင့်သေဆုံးသူတွေလည်းရှိခဲ့တာပါ။ဒီလိုတိုက်ခိုက်မှုတွေကြောင့်အာရှຫນွယ်ပွားအတိုင်းဝိုင်းကြဆိုးရင်ပူပန်မှုတွေလည်းကြီးမားခဲ့ပါတယ်။စိတ်ချမ်းမာရေးပညာရှင်မတ်ဂျူဂျူမင်းသူကအခုလိုပြောပါတယ်။
ဒီအထူးသဖြင့်ဒီကက်ယောဂါကာလပန်ဒမစ်ကာလကိုဗစ်ကာလတော့မှာဆိုလို့ရှိရင်ကျမတို့အေရှန်အမေရိကန်တွေကိုတာဂက်ထားတဲ့ပြစ်မှတ်ထားပြီးတော့တိုက်ခိုက်မှုတွေရှိခဲ့တယ်2022ခုနှစ်ဩဂတ်လပိုင်းနာဇူလိုင်ဩဂတ်နာမှာဆိုလို့ရှိရင်နယူးယောက်ကမိသားစုတစုဖြစ်တဲ့အတော်ကြီးတယောက်ရဲ့ဗမာကောင်လေးရဲ့သူ့အမေရဲ့ကိုသူတို့ကဒီယထာစီပြီးတော့မြေအောက်ယထာစီပြီးတော့အပေါ်ကိုတက်သွားတဲ့အခါမှာကျောပုတ်ကိုစောင့်ဆွဲလိုက်တယ်လူမရလေကောင်လေးကကြတော့မြေမာကောင်လေးကအဲ့လိုမျိုးခေါင်းထိသွားတယ်ပြန်မထတော့ဘူးလို့ပြောတယ်အဖွားကတော့အသက်ရှင်တယ်လို့ပြောတယ်ပေါ့နော်အဲဒီသတင်းလေးကိုလည်းကျမတို့ကြားရတယ
်အထူးသဖြင့်ကိုဗစ်ကာယောဂါကာလအတွင်းအာရှຫນွေဘွားတွေရင်ဆိုင်ရတဲ့အခြေအနေတွေကိုအာယုံဆိုင်လာနိုင်ဖို့ရည်ရွယ်ပြီးအာရှຫນွေဘွားတွေအပေါ်မမုန်းဒီရေအမေရိကန်ပြည်ထောင်စုမှလှုပ်ရှားမှုတရက်ပေါ်ပေါက်လာပါတယ
်ကျမတို့ဗမာလူမျိုးတွေအပြင် Vietnamese Chinese တခြား Asian Islander အမျိုးသမီးတွေဟာဆိုလို့ရှိရင်လည်း target အနေနဲ့ပြစ်မှတ်ထားပြီးတော့ကျမတို့ကိုတိုက်ခိုက်တာတွေလည်းရှိတယ်လူကိုထိခိုက်အောင်လို့လုပ်တာတွေလည်းရှိတယ်နောက်ပြီးကြတော့ကျမတို့ကိုတက်လန်းနေပိတ်ထားတာတွေလည်းရှိတယ်စီးပွားရေးအရာပိတ်ဆို့တာတွေလည်းရှိတယ်အေးရှန်နေဖွင့်လာတဲ့စတောက်ဆန်တွေကိုမသွားအောင်လို့ဒီအေးရှန်တွေကယောဂပိုးကိုတည်ဆောင်လာတဲ့လူလို့ဆိုပြီးတော့target အရန်ထားလာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာဆိုလို့ရှိရင်လေ stop asian hate ဆိုတဲ့ movement တစ်ခုကပေါ်ပေါက်လာတယ်ပေါ့နော
်တချို့အာရှຫນွေဘွားတွေနေထိုင်တဲ့ရပ်ကွက်တွေမှာဆိုရင်လေအားလုံးစုပေါင်းပြီးတော့ကင်းလှည့်စောင့်ကြည့်တာတွေတောင်လုပ်ကြရပါတယ်အထူးသဖြင့် American ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာတဲ့ပထမမျိုးဆက်အနေနဲ့တော့ American လူမှုအတိုင်းဝိုင်းကြားအံဝင်ခွင့်ကြားဖြစ်ဖို့အခက်အခဲတွေကြုံရလိမ့်ရှိပါတယ်
အထူးသဖြင့်ကျမတို့ကိုယ်တိုင်ဆိုလို့ရှိရင်လည်းအခုအမေရိကမှာနေလာတာ15နှစ်ကျော်ပြီဒီတောက်လျှောက်မှာတက္ကသိုလ်ကလေးရပါတော့ကျမတို့အေရှန်အမေရိကန်အမျိုးသမီးတွေအထူးသဖြင့် leadership ခေါင်းဆောင်နေရာပိုင်းကိုတောင်းတရုံနဲ့မရကြဘူးကျမတို့ရဲ့ပြောပုံဆိုပုံအထူးသဖြင့်ပေါ့နော်ကျောင်းမာတွေဆိုလို့ရှိရင်အလောင်ခံရတယ်အဲ့လိုမျိုးတွေကျမတို့ရဲ့ဖြစ်တည်မှုတွေကိုကျမတို့အေရှန်တွေကအမြဲတမ်းပဲငါဘလို့လူဆိုတော့အမြဲရှင်းပြနေရတဲ့အခါမှာကျမတို့အတွက်စိတ်ပိုင်းဆိုင်ရာမှာလည်းထိခိုက်နေတဲ့မှုတွေရှိလာ
အခုလိုအခက်အခဲတွေကြုံရပေမဲ့လည်းအမေရိကမှာစတင်အခြေချတဲ့ပထမမျိုးဆက်မြန်မာနယ်ပွားတွေတဲ့ကပညာရေးနဲ့စီးပွားရေးလုပ်ငန်းတွေမှာအောင်မြင်သူတွေအများပြားလည်းရှိနေတာပါအခက်အခဲတွေရှိပေမဲ့ဤမျိုးစုံနဲ့ဖြတ်တန်းကျော်လွှားခဲ့ကြသူတွေပါဒါပေမဲ့လည်းကိုယ်ယဉ်ကျေးမှုကိုထိန်းသိမ်းပြီးတော့အမေရိကန်ယဉ်ကျေးမှုနဲ့လိုက်လျောညီထွေနေထိုင်နိုင်ဖို့ဟာခက်ခဲနေစေပါ
အထူးသဖြင့်ပေါ့နော်ကျမတို့ကအမေရိကကိုကြီးမရောက်လာတဲ့သူတွေအနေနဲ့ဆိုလို့ရှိရင်အမြဲတမ်း fit ဝင်အောင်လို့အမြဲတမ်းဝင်ဆက်အောင်လို့စူးစမ်းနေရတဲ့အခါမှာကျမတို့ရဲ့စိတ်ပိုင်းဆိုင်ရာအရာလည်းထိခိုက်နစ်နာမှုတွေရှိတယ်။အထူးသဖြင့်ဒီလိုမျိုးဝင်ဆက်မှုအတွက်စူးစမ်းနေတဲ့အခါမှာကိုယ့်ရဲ့ပင်ကိုယ်တဘာဝပင်ကိုယ်ကိုမွေးရပါယဉ်ကျေးမှုကိုယ်နဲ့အတူတူတည်ဆောင်လာတဲ့ကိုယ့်ရဲ့ပတ်ဝန်းကျင်တန်ဖိုးတွေမိသားစုတန်ဖိုးတွေအာရှအမျိုးသမီးတယောက်အနေနဲ့ဖြစ်စေအာရှလူမျိုးတယောက်အနေနဲ့ဖြစ်စေထားတဲ့တန်ဖိုးတွေကိုရှော့ချပြီးတော့American စံနှုန်းနေနဲ့အညီလိုက်နိုင်အောင်စူးစမ်းရတဲ့အခါမှာကျမတို့ရဲ့ဖြစ်တည်မှုတစိတ်တစ်ပိုင်းကလည်းပုံပဲ့ထိခိုက်မှုတွေရှိတဲ့အခါမှာအထူးသဖြင့်ပေါ့နော်ကျမတို့ဆိုလို့ရှိရင်ဒီဆယ်ကျော်သက်အရွယ်မှာရောက်လာတဲ့အခါမှာဆိုလို့ရှိရင်ကိုယ့်ရဲ့ identity ကကိုယ့်ရဲ့ဖြစ်တည်မှုတွေပေါ်ပေါက်မှုတွေကအမြဲတမ်းအံဝင်ခွင့်ကြဖြစ်အောင်လိုက်ရောညှိထွေစွာနေရတဲ့အခါမှာဆိုလို့ရှိရင်ကိုကဒီလူဖြူတွေလိုမျိုးနေရာမပေါက်ဘူးမတိုးနိုင်ဘူးလို့ဆိုတဲ့စိတ်ခံစားချက်တွေတိမ်ငြိမ်မှုတွေဝမ်းနည်းမှုတွေကိုယ့်ကိုအားမလို့အားမရမှုတွေဖြစ်လာတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ကျမတို့ရဲ့စိတ်ကြမ်းမကြီးလည်းထိခိုက်လာတာကိုတွေ့ရပါတယ
်။အခြေချနေထိုင်သူတွေရင်ဆိုင်ရတဲ့အခက်အခဲတွေရှိနေတဲ့အချိန်မျက်မှာဒီလိုအခြေအနေတွေကိုရင်ဆိုင်နိုင်ဖို့လေအခွင့်အလမ်းကောင်းတွေကတော့ရှိနေသေးပါအထူးသဖြင့်အခုလိုအာရှຫນွေဘွားတွေကိုဂုဏ်ပြုတဲ့လအခမ်းအနားပွဲတွေကျင်းပတဲ့အခါမှာကိုယ့်ရဲ့ယဉ်ကျေးမှုကိုထုတ်ဖော်ပြသပြီးတခြားလူမျိုးစုအတိုင်းအဝိုင်းနဲ့ပိုးပြီးတော့နီးနီးဆက်ဆက်ဆက်ဆံတာကနေနားလည်မှုတွေတိုးလာအောင်ဆောင်ရွက်နိုင်ကြောင်းလဲလူမှုအတိုင်းဝန်ကောင်းဆောင်တွေကအကြံပြုထားပါတယ်ခင်ဗျာ
Thank you.
အောင်တင်ဆက်ခဲ့တဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်မှာတော့မြန်မာနဲ့မြေရှားအလားအလာအပိုင်းနှစ်တထုတိုက်အမျိုးအစားတွေ့ရှိရာဒေသတွေအကြောင်းကိုတင်ဆက်ပေးထားပါတယ်။ကမ္ဘာမှာမြေရှားသတ္ထုထုတ်လုပ်မှုတတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာမြေရှားသတ္ထုတွေကိုဘယ်နေရာမှာရှာဖွေတွေ့ရှိနိုင်ပါသလဲဆိုတာကိုဩစတြေးလျနိုင်ငံဓာတ်သတ္ထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာဦးအောင်ပွားကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင်
ဒီဗမာနိုင်ငံထွက်တဲ့မြေရှားသတ္တုနဲ့ပတ်သက်ပြီးပြောပြပေးပါဆရာဗမာနိုင်ငံမှာဘယ်နေရာတွေမှာရှိပါလဲဆရာ
ဟုတ်ကဲ့အဲဒီညမှာတော့ကျွန်တော်ဒီဥစ္စာပေါ့နည်းနည်းလေးပြောချင်ပါတယ်မြန်မာနိုင်ငံသတ္တုတွေဝန်ကြီးဌာနလက်အောက်မှာရှိတဲ့ကျွန်တော် DGSC ပေါ့လေဘာသာရပေါ့လေဘူမိပေဒါလေးလာရေးနဲ့သတ္တုရှာဖွေရေးအဲဌာနကနေပြီးလှုပ်ထားတဲ့သုတေသနတွေရှာဖွေရေးလုပ်ငန်းတွေမှာလည်းပဲကျွန်တော်ဒီမြန်မာပြည်မှာဘယ်နေရာမှာမြေရှားသတ္တုတိုက်ပိုတင်ရှယ်ပေါ့လေအလားအလာတွေရှိတယ်ဆိုတာကိုသူတို့နေရာ၈ခုလောက်ပြေးထားပါတယ်အဲ့ဒါကတော့ကျွန်တော်တို့ဒီဘာသာရကဘူမိပေဒါပညာရှင်များလုပ်ပြီးတော့မှကျွန်တော်တို့ဒီအဲဒီ science journal မှာဒီလို publish လုပ်ထားတာတွေ့ရပါတယ်။အဲ့ဒီအရာကြည့်မယ်ဆိုရင်မြန်မာပြည်မှာသူတို့ record လုပ်ထားတဲ့ဟာကဒီကချင်ပြည်နယ်မှာလည်းပဲတွေ့ရတယ်။နောက်ပြီးတော့မှကျွန်တော်တို့မိုးကုတ်ပတ်ဝန်းကျင်မှာလည်းပဲ granite မိတဲ့ကြောင့်တွေ့ပြီးတော့တွေ့နိုင်တယ်။နောက်ပြီးတော့မှကျွန်တော်တို့ဒီဒါချီလိပ်ဘက်မှာလည်းပဲရွှေသတ္ထုတိုက်နဲ့တွေ့ပြီးတော့တွေ့နိုင်တယ်။နောက်ပြီးတော့မှကျွန်တော်တို့တနင်္သာရီတဝဲမုတ်ပလင်းအဲဒီကြိုက်သူပတ်ဝန်းကျင်မှာလည်းပဲကျွန်တော်တို့ဒီကျေမွပြီးတော့ဖြစ်ပေါ်လာတဲ့ကဝန်ကြောက်တွေနဲ့တွဲနေတဲ့ရေရှားသတ္ထုတိုက်တွေတွင်လာပြီးတော့ပုတ်ပါမုံရွာနောက်ပြီးတော့မှဒီကောလင်းဝင်းတို့ဆိုရမိတောင်ကြောက်တလျှောက်မှာလည်းတွင်လာပြီးတော့ခုကောင်တောင်ကြားမှာလည်းပလေးစာတပိုးစစ်တွေတွင်နိုင်တယ်လို့သူကပြောထားပါတယ်အဲ့ဒီအချက်တွေကိုမူတည်ပြီးတော့မှကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့မြန်မာပြည်မှာကျွန်တော်ကကျွန်တော်ဖော်ပြခဲ့တဲ့ကပရေရှားသတ္ထုတိုက်အမျိုးအစားတော်တော်များများလေးကအတော်များများဟာမြန်မာပြည်မှာရှိနေတာကိုတွေ့ရပါတယ်အထူးသဖြင့်မီးတင်ကြောက်တင်နဲ့မူရင်းသတ္ထုတိုက်ပေါ့လေအဲ့ဒီအလားအလာတွေရောထက်ဆင့်ဖြစ်ပေါ်လာမဲ့မြေရှားသတ္ထုတိုက်တွေကိုမြန်မာပြည်မှာနှစ်ခုစလုံးတွေ့ရပါတယ
်ဆိုတော့မြန်မာနိုင်ငံကမြေရှားသတ္ထုတိုက်ကနေရာတော်တော်များများမှာဟိုအလားအလာရှိနေတဲ့သဘောပေါ့နော်ဆရာဆိုတော့အဓိကဆရာဆောစောပြောတော့ဟိုမီးတင်ကြောက်တင်နဲ့တွေ့တယ်ဆိုတော့မြန်မာနိုင်ငံမှာမီးတင်ကြောက်ကအလဲမှာတကြောရှိရဲ့ဒီကမြန်မာနိုင်ငံအရှိတ်ဘက်မှာတကြောရှိရဲ့ဆရာဟိုတစ်ခေါက်ကပြောတာဘူးပေါ့
ဟုတ်ပါလေကျွန်တော်တို့ဒီခုနကကျွန်တော်ပြောတဲ့မြေရှားသတ္ထုတိုက်နှစ်မျိုးမှာပထမမျိုးဖြစ်တဲ့ဒီမူရင်းသတ္ထုတိုက်ပေါ့လေမူရင်းမြေရှားသတ္ထုတိုက်ကိုကျွန်တော်ကြည့်မယ်ဆိုရင်တနင်္သာရီကမ်းမြောင်ဒေသကမ်းမြောင်တလျှောက်မှာကျွန်တော်တို့ granite တွေနောက်ပြီးတော့မှဒီ pack မှာတိုက်တွေအဲ့ဒီမီးတင်ကြောက်တွေရှိပါတယ်အဲ့ဒီသူတို့ရဗားလဲတွဲတွေ့လဲဆိုချင်းကျွန်တော်တို့နှမ်းပြူအဖြိုင်နဲ့သတ္ထုတိုက်တွေနဲ့တွဲပြီးတော့တွေ့ပါတယ်အဲ့ဒီတောက်လျှောက်ပေါ့လေတနင်္သာရီကမ်းမြောင်ဒေသရောက်ဖက်ကိုသွားမယ်ဆိုရင်စစ်တောင်းမြေတလျှောက်နောက်ပြီးတော့မှကျွန်တော်တို့ဒီတောင်ကူလိုရမဲတင်ပြင်းမနဒါကြောက်စဲမန္တလေးမိုးကုတ်တီပေါ့လေအဲ့ဒီ granite ရောကြီးဒါ central အလေ granite bed ပေါ့လေအရှိတ်ဘက်မှာဆိုလည်းပဲထိုင်းနိုင်ငံတွေကတက်လာမယ်ဆိုရင်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းနောက်ကချင်ပြည်နယ်တိဒါအရှိတ်ဘက်မိတင်ကြောက်တနည်းအားဖြင့် granite bed ကြီးပါဒီနှစ်ခုစလုံးဟာဒီတန်းပြူအဖြိုက်နဲ့ twin threat light တွေနဲ့တွဲတွေ့ပါတယ်ဒါတွေမကပါဘူးသူတို့နဲ့အတူတွဲတွေ့နိုင်တာတွေကဘာလဲဆိုလို့ရှိရင်ကျွန်တော် lithium တို့လို niobium တို့လို့တာလီယန်တို့လိုအဖို့တန်သတ္ထုတွေရှိတယ်လို့မြေရှားသတ္ထုတိုက်တွေရာလည်းပဲသူတို့အနေနဲ့တွေ့တွေ့နိုင်ပါတယ်။ဒါကြောင့်မလို့အဲ့တောက်လျှောက်ကလည်းပဲကျွန်တော်တို့မူရင်းသတ္ထုတိုက်ရှိနိုင်တဲ့နေရာတွေလို့ခေါ်ပြီးတော့နောက်တစ်ခါကျွန်တော်တို့ပုတ်ပါကံပြီးတော့မြောက်ဘက်ကိုသွားမယ်ဆိုလို့ရှိရင်ဒီမုံရွာကောလင်းဝင်းတို့ဆိုတဲ့မိတောင်ကြောက်တလျှောက်ကလည်းပဲအလားအလာရှိတဲ့မူရင်းမြေရှားသတ္ထုတိုက်တွေရှိမဲ့နေရာတို့ကျွန်တော်တို့ပြောလို့ရပါတယ
်။ဟုတ်ကဲ့ဆက်ဆိုတော့ဗမာပြည်မှာမြေရှားသတ္ထုတိုက်ပုံစံနှစ်မျိုးစလုံးတွေ့ရဆိုတော့ဒီ secondary ပေါ့နော်ဒီဒုတိယအဆင့်ဖြစ်လာတဲ့သတ္ထုတိုက်တရားကိုဘယ်နေရာတွေမှာရှိပါလဲဆရာ
ဟုတ်ကဲ့ခုနကကျွန်တော်ပြောတဲ့ဟိုမူရင်းဖြစ်လာတဲ့မိသင်ကြောက်တွေကိုကြေမွားစာကြေမွားခြင်းတန်အထူးသဖြင့် tropic weather တွေပေါ့အပူပိုင်းမိုးကြီးရှိမယ်ကြေမနေအသင့်တင်ပူမယ်အဲ့ဒီရာသီဥတုနဲ့ weather တွေဖြစ်လာတဲ့အခါမှာကြေမွားခြင်းကြောင့်ဖြစ်ပေါ်လာတဲ့မြေရှားသတ္ထုတိုက်တရားဖြစ်ပေါ်လာပါလေအဲ့ဒါဥပမာဆိုရင်အကောင်းဆုံးကတော့ဒီကချင်ပြည်နယ်ပေါ့လေပန်းဝါဒေသပေါ့ချီပွေပေါ့အဲ့မှာဆိုရင် granite တွေကိုကြေမွားခြင်းတန်ကြောင့်ဖြစ်ပေါ်လာပြီးတော့မှနောက်ဆုံးကျွန်တော်တို့ဒီ granite ထဲကနေပြီးတော့မှဒီမြေရှားသတ္ထုတွေက release ထွက်လာတယ်အဲ့ဒါတွေကိုရှုံ ဒါမှမဟုတ်ကလေးတွေကနေပေါ့ absorb လုပ်ပြီးဖြစ်ပေါ်လာတဲ့ ion absorption ကလေး rare deposit ဖြစ်ပါတယ်အတိလိုပဲရှော့နေမဟုတ်ဘဲနဲ့တချို့ကြတော့အဲ့ဒီလိုခြေမွာခြင်းဇံမှာဘာကြီးဖြစ်လာလဲဆိုရှင်ဒီရှော့အပြင်ကျွန်တော်တို့ကဘုံကြောက်ဆိုတဲ့ electrolyte ကြီးလည်းဖြစ်လာတယ်နောက်က bauxite ဆိုတဲ့ကြောက်တီလည်းဖြစ်လာပါတယ်အထူးသဖြင့်ဒါတွေကမုတ်ပလင်းတို့ကြိုက်ထိုးတို့တင်းတင်းသားကြီးကမ်းမြောင်တချောင်းနဲ့ကျွန်တော်တို့ဒီကျွန်တော်သိရတဲ့လောက်တော့ဒီရန်ကုန်တို့ပဲခူးတိုင်းတို့မှာလည်းရှိတယ်သို့တော်လည်းပဲကဘုံကြောက်ဟာအကယ်၍ granite နဲ့ဆက်သွယ်နေတဲ့ကဘုံကြောက်မျိုးဖြစ်လာမယ်ဆိုရင်ဒီထက်မှမြေရှားသတ္တုတိုက်တွေရှိလာနိုင်ပါတယ်ဒါကြောင့်မို့လို့အဲ့ဒီဟာတွေရလို့ဆိုရင်ခုနကကျွန်တော်တို့ granite region ဒီတင်းတင်းသားကြီးကမ်းမြောင်တချောင်းနောက်ပြီးမြန်မာပြည်အရှိပဲအဲ့ granite တချောင်းမှာဆိုရှင်ဒီလို secondary deposit တွေဟာဖြစ်လာနိုင်တယ်ကျွန်တော်ရှာဖို့လိုပါတယ်နောက်တစ်ခုကတော့အဲ့ဒီပတ်ဝန်းကျင်တွေမှာရှိတဲ့မြစ်တွေချောင်းတွေနောက်ပြီးမှတောင်တန်းမြေနှိပ်တွေမှာဆိုရှင်ကျွန်တော်တို့ဒီ placer deposit တွေကဖြစ်လာနိုင်တယ်ဘာဖြစ်လို့လဲဆိုရှင်အဲ့ဒီမှာတင်းနေသားကြီးကမ်းမြောင်ဒေသကိုရှိကြည့်နောက်ပြီးမောချီဒီပေါ့လေသွားရင်ဥမာခင်းတာပေါ့ခင်းတာဆိုရင်ကျွန်တော်တို့က placer deposit နောက်ကကျွန်တော်တို့ဒီပုတ်ကရီကလုပ်နေတဲ့မိုင်းမောင်းမြောင်းများစွာရှိပါတယ်ယာနေချီပြောရှိပါတယ်အဲ့ဒါကြောင့် placer deposit တွေဒီ placer deposit တွေထဲမှာကျွန်တော်တို့ REE ရှိနိုင်တယ်ဒါကြောင့်မလို့ဒီမြေရှားသတ္ထုတိုက်ပုံစံဖြစ်ပေါ်မှုတစ်ခုကဘာလဲဆိုရှင်အဲ့ဒီမိုင်းတွေရဲ့ dam တွေမိုင်းတွေကနေပေါ့ဟိုကစွန့်ပစ်ထားတဲ့ waste တွေအဲ့ဒီဟာတွေထဲမှာလည်းပဲမြေရှားသတ္ထုတိုက်တွေကျော်ဝမယ်လို့ဆိုပါတယ်ဒီတော့ကအဲ့ဒီလိုဟာမျိုးကတနင်္လာကြီးကိုင်းပေါ်တလျှောက်မှာရှိနေပါတယ်အဲ့ဒီတွေကိုကျွန်တော်တို့ဒီမြေရှားသတ္ထုတိုက်တွေအပြင်ခုနကကျွန်တော်ပေါ်ပြတဲ့တင်းတို့တန်းစင်းတို့နဲ့ပြီးတော့နယူဘီယန်တို့လစ်တီယန်တို့အဲ့ဒါတွေပါစမ်းသပ်မယ်ဆိုရှင်ဒီဆုံးမတွေ့ရသေးတဲ့ကျွန်တော်တို့ unexpected ပေါ့မမျှော်လင့်တဲ့ရှားပါတန်ဖိုးကြီးသတ္ထုတွေပေါ်လာနိုင်တယ်နောက်တစ်ခါတင်းလိုက်ကမ်းတော်ဒေသကြီးဆက်ပြီးတော့အနောက်ဘက်ကိုသွားမယ်ဆိုရှင်ကျွန်တော်တို့ဘာလဲဆိုရင်ပင်လယ်ကမ်းခြေကိုတွေ့အဲ့ဒီဆင်းနေတဲ့မှာတွေ့ပဲမော်နိုဆိုက်ဆိုတဲ့ဟိုစားမြေရှားတွင်းထွက်ဒီတွေ့ဘူးတယ်လို့ဖတ်ဘူးပါလေအဲ့ဒါဟာအလားအလာရှိတဲ့ရေချာသတ္တုတိုက် beach deposit ဖြစ်နိုင်တယ်အဲ့ဒီကမှတစ်ဆင့်ကျွန်တော်ဆက်ပြီးပင်လယ်ထဲကိုဆင်းသွားမှာဆိုရှင်လေအလားအလာရှိတဲ့ offshore ရေချာသတ္တုတိုက်တွေရှိလာလိမ့်မယ်လို့ယူဆတယ်နောက်တစ်ခုကတော့ဒီမြန်မာပြည်မြောက်ဖက်နောက်ပြီးမှမိုးကုတ်အိုက်ပတ်ဝန်းကျင်တွေမှာကျွန်တော်တို့ဒီ mafic metamorphic ပြီးတော့ magnesium iron ကျွဲဝတဲ့အဲ့ဒီကြောက်တွေထဲမှာလည်းရေချာသတ္တုတိုက်တွေအလားအလာရှိတယ်ဆိုကျွန်တော်ပြောချင်ပါ
ကျက်တတုရှာဖွေတူဖို့ရဲ့အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာတင်ပြဆုံးရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင
်ဂါဇာမှာအမေရိကန်တပ်ကစောက်ပေးထားတဲ့ယာယီစစ်ခံတရားကနေအလုံမင်းလိုအပ်နေတဲ့အကူအညီတွေကိုပထမဆုံးပို့ပေးလိုက်ပါပြီအခုပို့ဆောင်တဲ့အကူအညီတွေကိုဒီမနက်9နာရီမှာဂါဇာရဲ့ရအောင်ပို့ဆောင်ပေးနိုင်ခဲ့တယ်လို့အရှိလေပိုင်းဆိုင်ရာအမေရိကန်စစ်တပ်ကုကဲဌာနကပြောလိုက်တာပါရေချောင်းကနေဒီနေ့ရောက်လာတဲ့အကူအညီတွေကိုတနေ့ကိုကုန်တင်က150လောက်ထိဒီယာယီစစ်ကမ်းကနေတဆင်သေးယူပို့ဆောင်ပေးနိုင်လိမ့်မယ်လို့အမေရိကန်စစ်တပ်ကခန့်မှန်းထားပါတယ်ခင်ဗျာနောက်ကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံး ICJ မှာအစ္စရေးကလူမျိုးတုံးသတ်ဖြတ်မှုမလုပ်ခဲ့ဘူးလို့ပြင်းပြင်းထန်ထန်ညှင်းဆန်းလိုက်ပါတယ်အစ္စရေးနေတဲ့ဂါဇာစစ်စင်ရေးအတွင်းအရသားတွေကိုကာကွယ်ဖို့တက်နေသမျှလုပ်နေပါတယ်လို့ ICJ တရားရုံးမှာအစ္စရေးရှိနေတဲ့ဘက်ကဒီနေ့ခုခံခြေပခဲ့ကြတာပါဂါဇာမှာအစ္စရေးစစ်တပ်ကလူမျိုးတုံးသတ်ဖြတ်မှုကျွလွန်နေတယ်လို့တောင်အာဖရိကနိုင်ငံဘက်ကဆွဆွဲချက်ကိုအစ္စရေးကပြင်းပြင်းထန်ထန်ညှင်းဆန်းခဲ့ပြီးဟမတ်စစ်သွေးကြောတွေကပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ပြောခဲ့ပါတယ်ခင်ဗျာနောက်ယူကရိန်းကရုရှားဘက်ကို drone နဲ့တညာလုံးပစ်ခတ်ခဲ့တာကြောင့် clear to ဘာလူနူးသိခဲ့ရတယ်လို့ရုရှားဘက်ကပြောလိုက်ပါတယ်ရုရှားနဲ့ပေါင်းစည်းထားတဲ့ Crimea ကျွန်းစင်နဲ့ရုရှားနယ်မြေတွေကိုယူကရိန်းကမနေ့ကအခုလိုပစ်ခတ်လိုက်တာကြောင့်ဒီသေဆုံးမှုရှိခဲ့ပြီးရေနံကျက်စိတ်ဝင်တုံလည်းမိလောင်ခဲ့တယ်လို့ဒေသဆွေးနွေးတာဝန်ရှိသူတွေကပြောလိုက်တာပါယူကရိန်းဘက်မှာလက်နက်ခဲနဲ့တသားမလုံးလောက်ချင်းယူကရိန်းဘက်ကအကြီးမားဆုံးလေကြောင်းပြန်တိုက်ခတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းညုတ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cider Hamdom နဲ့ Robert Bass ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာ ဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်။